Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ5ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရီးယားနိုင်ငံမှာလူမျိုးများတည်ဆုံခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခတ်မှုနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကျင်းပနေပါတယ်။မြောက်ကိုရီးယားကဒီကနေ့မှာပဲမစ်ဆိုင်းလ်တို့စင်ပြစ်လွတ်ဆန်းသတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာဆင်ကြားမှာကညညသောတိုင်းရင်းသားများတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစေရေး NTA အရဆိုရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီလိုက်ပါတယ်။
ဒီ UNFP ရဲ့တခြားလုံးဆွေးနွေးလာတဲ့ NCA line ကိုပေါ့လေအဲ့ဒါကိုလက်ဆက်လျှောက်သွားဖို့တော့သဘောနားလည်မှုတော့ရပါတယ်ဆက်လက်ဆွေးနွေးသွားဖို့ဆိုတော့
UNFC ဒုတိယဥက္ကဋ္ဌနာဟင်တာကချင်းမိုင်မြို့မှာခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်ဒါပြင်မြန်မာနောက်သတင်းဌာနအေဒီတာချုပ်ကိုဆွေးဝင်းကိုတရားစွဲဆိုအမှုဖွဲ့သတင်းနဲ့ပတ်သက်တဲ့ကိစ္စနဲ့ရန်ကုန်ကကျူးကျော်နေမျိုးတွေမှာနေသူတွေကိုနေရာချမဲ့အစီအစဉ်တွေကိုလည်းအခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးသွားပါမယ်ရှင
်။စီးရီးယားနိုင်ငံမှာလူမျိုးများတည်ဆုံခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကျင်းပနေပါတယ်။ကဲကတွေတန်တမန်တွေနဲ့ဆက်စစ်လေ့လာသူတွေကတော့အစ်တလီပြည်နယ်ခန်ရှိခုံးမြို့ကအဖြစ်ပြက်အတွက်စီးရဲသမရဘာရှာအာဆတ်ကိုတစ္ဆာခံတဲ့တပ်တွေနဲ့မာမိတ်ရုရှားပေါ်အပြစ်ဖို့နေကြတာပါထိခိုက်သေးဆုံးသူတွေကအာယုံရောထိခိုက်စေတဲ့ဓာတ်ရုပ်စိတ်တင်ခဲ့တဲ့ရောဂါလက္ခဏာတွေတွေ့ရတဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်အနောက်နိုင်ငံတွေကအကူအညီပေးအဖွဲ့အစည်းတွေကတော့သေဆုံးသူတွေအတွက်100လောက်ရှိနေပြီးစိတ်တင်ပြားနာနေသူ350ကျော်ရှိကြောင်းပြောဆိုခဲ့ကြတာပါရုရှားကတော့တိုက်ခိုက်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညှင်းဆိုခဲ့ပြီးစီးရဲစုကတည်းကလေကြောင်းထိုးစစ်အတွင်းသဘုံတွေထိ ंछ ုပ်ထားတဲ့ဒါရုလက်နက်ဆက်ရုံဒါမှမဟုတ်တူလောင်ထားတဲ့နေရာကိုထိမှန်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စီးရီးယားဆွေးရကလည်း6နှစ်ကြာပြည်တွင်းစစ်အတွင်းအရက်သားတွေပေါ်ဒါရုလက်နက်အသုံးပြုရမျိုးမရှိကြောင်းအကြင်ညင်းဆိုထားတာပါ။ကုလသမဂ္ဂလူညုံကောင်စီကတိုက်ခိုက်မှုအတွက်စီးရီးယားဆွေးရကိုပြစ်တင်တဲ့ဆုံးဖြတ်ချက်တည်းချမှတ်ဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပေမဲ့အမေရိကန်ဗြိတိန်နဲ့ပြည်ထောင်နိုင်ငံတွေကအဆိုပြုထားတဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စီးရီးယားဆွေးရကိုရုရှားကကာကွယ်ပြောဆိုသွားပါတယ်။အမေရိကန်ထောက်လိုင်းအရာရှိတူကတော့တိုက်ခိုက်မှုဟာစီးရီးယားဆွေးရရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒီကနေ့မှာပဲပိုယမ်မင်းကြီးဖရန်စစ်ကလည်းလက်ခံနိုင်စရာမရှိတဲ့အစုလိုက်ပြုံလိုက်တပြက်မှုဖြစ်နေဗာတီကန်ကျောင်းတော်ကနေပြစ်တင်ရှုတ်ချလိုက်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဂျော်ဒန်ဘုရင်အဗ်ဒူလာနဲ့ဒီကနေ့အင်ဖြူရောမှာတွေ့ဆုံရမှာဒီစီးရီးယားနိုင်ငံကဂျာရုလက်နက်နဲ့တိုက်ခိုက်မှုအစ္စရေးပါလက်စတိုင်းညီညာရေးဆွေးနွေးပွဲပြန်ဆနိုင်ရေးကိစ္စရပ်တွေကိုအဓိကဆွေးနွေးပွဲရှိပါတယ်။ဂျော်ဒန်ဘုရင်နဲ့အမေရိကန်သမ္မတတို့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလမှာတုန်းကဒီဝါရှင်တန်မှာဝတ်ပြုဆုတောင်းရင်းမနက်စာစားတဲ့အခမ်းအနားတစ်ခုမှာခေတ္တတွေ့ဆုံခဲ့ပူပါတယ်။ဒုတိယအကြိမ်တွေ့ဆုံမှုမှာတော့ပုံမှုအထွန်းချတဲ့ပုဂ္ဂိုလ်ရေးအရာဆွေးနွေးမှုတွေနဲ့အတူပူးတဲ့သတင်းစာရှင်းလင်းပွဲနဲ့အလုပ်သဘောနည်းလည်စာစားဖို့လည်းစီစဉ်ထားပါတယ်။ပတိမငိမ့်ချင်းတွေကြုံနေရတဲ့အရှိလေပိုင်းဒေသကဂျော်ဒန်နိုင်ငံအနီးစီးရီးယားမှာအကြီးထန်အယုတ်ဆိုးလာတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတထရမ့်ကတော့ယဉ်ကျေးတဲ့လူအဖွဲ့အစည်းမှာလက်မခံနိုင်တဲ့လုပ်ရည်အဖြစ်ပြစ်တင်ရှုံချတဲ့အကြောင်းမနေ့တုန်းကပဲအင်ဗီရိုကနေကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်နဲ့ဂျော်ဒန်မဟာမိတ်နှစ်နိုင်ငံပေါင်းပြီးတော့ဘယ်လိုတုံ့ပြန်သွားမလဲဆိုတာကိုတော့သေချာမသိရပါဘူးရှင်။
ဆိုမိုလီယာနိုင်ငံမိုဂါဒီရှုမြို့ရွာကော်ဖီဆန်တဆိုင်ရှိမှာဒီကနေ့ကာဗွန်တလုံးပောက်ခွဲရာကလူခုနှစ်ဦးထပ်မံနေသေဆုံးသွားပါတယ်။ပြည်ရင်းလုံခြုံရေးလူငယ်နဲ့အားကစားဝန်ကြီးဌာနရဲ့ရုံးခန်းနဲ့ရှိရာအနီးမှာမကြာခင်ငါးမှာပွင့်လှစ်လိုက်တဲ့ကော်ဖီဆန်အပြင်ဘက်မှာပောက်ခွဲပစ္စည်းတွေတင်ဆောင်ပြီးရပ်ထားတဲ့ကားတစ်စင်းနဲ့တိုက်ခိုက်ခဲ့တာလို့လည်းကိုရန်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။လူခုနှစ်ဦးသေဆုံးပြီးဒဏ်ရာသူတွေကိုတော့ကယ်ဆယ်ခဲ့ကြောင်းနဲ့ထိခိုက်သေဆုံးသူတွေကကော်ဖီဆန်မှာထိုင်နေကြတဲ့လူငယ်တွေနဲ့လူကြီးပိုင်းတွေဖြစ်ကြတဲ့အကြောင်းမိုဂါဒီရှုမြို့ရွာအုပ်ချုပ်ရေးမှုရုံးရဲ့ပြောခွင့်ရသူအပ်တေဖာတာအိုမာဟလင်းကပြောဆိုခဲ့တာပါဘုံပောက်ကွဲမှုကိုအစိုးရတောင်းရှိသူတွေစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်ပောက်ကွဲမှုကြောင့်အနီးအနားမှာရှိတဲ့အဆောက်အဦတွေပါလှုပ်ခတ်သွားခဲ့တဲ့အကြောင်းလဲမျက်မြင်တွေ့သူတွေကပြောဆိုကြပါတယ်ပောက်ကွဲပစ္စည်းတွေတင်ဆောင်လာတဲ့ကားကိုမောင်းလာသူကတော့ပောက်ကွဲမှုမဖြစ်ခင်မှာပဲတခြားကားတစ်စင်းနဲ့ထွက်သွားခဲ့တဲ့အကြောင်းတောင်းရှိသူတွေကပြောပါတယ်တကယ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တဲ့အကြောင်းကြီးညာတာမျိုးမရှိသေးပေမဲ့အဲခိုက်တဲ့စသူချအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အဲရှာဘက်အစွန်းရောက်အဖွဲ့ကတော့အလားတူတက်ခိုက်မျိုးတွေကိုအရင်တုန်းကကျူးလွန်ခဲ့ပူပါတယ်
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားရမြောက်ယထာပူရာယုံမှာလူအများပြားထိခိုက်ဒေဆုံးခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးတော့နှစ်ရက်အကြာမှာပဲအချမ်းဘတ်လူရှားမှုတွေကိုကူညီမှုနဲ့တန်တရာရှိသူအာရှအလဲပိုင်းဒေသကလူ6ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းရုရှားစိုးရရဲ့စုံစမ်းစစ်ဆေးရေးကော်မတီကပြောဆိုလိုက်ပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာအာရှအလဲပိုင်းဒေသနိုင်ငံတွေကဖြစ်ချပြီးတော့အာရစစ်သွေးကြွအဖွဲ့နဲ့တခြားအစိုးရအုပ်စုတွေမှပူးပေါင်းပါဝင်လူသူတွေကို2015ခုနှစ်ကတည်းကစုဆောင်းပေးနေသူတွေလို့လည်းဆွဆွဲထားပါတယ်။ဒါပေမဲ့လည်းလူ14ယောက်ဒေဆုံးပြီးတော့ဒါစင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့မြောက်ယထာတိုက်ခတ်မှုနဲ့ဆက်နွယ်မှုရှိတဲ့အထောက်အထားတစ်စုံတရာတော့မတွေ့ရဘူးလို့လည်းစုံစမ်းစစ်ဆေးရေးကော်မတီရဲ့ကြေညာချက်ကဖော်ပြထားပါတယ်။ရုရှားစုံစမ်းစစ်ဆေးသူတွေကတော့အသေးခံဘုံခွဲတိုက်ခတ်မှုကိုကျူးလွန်ခဲ့တဲ့သူဟာအသက်22နှစ်အရွယ်ကာဂစ္စတန်နိုင်ငံဘွားအကဘာဂျွန်ဂျယ်လီလိုဆိုသူဖြစ်တယ်လို့ပြောဆိုထားပါတယ်။မြောက်ယထာပူတာတိုက်ခတ်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံကအစဒီဥရောပနဲ့တောင်အမေရိကတိုက်နိုင်ငံတွေအစုံဝန်ထဲစကားပြောခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုဖုန်းဆက်စကားပြောခဲ့ပြီးတော့တိုက်ခိုက်မှုကိုတံပြန်ရမှာအပြည့်အဝကူညီပေးဖို့ကမ်းလှမ်းခဲ့ပါတယ်။ရုရှားအစိုးရကတော့ဒီတိုက်ခိုက်မှုတွင်သေဆုံးသွားသူတွေအတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်နေ၃ရက်ကြာသတ်မှတ်ထားပါတယ်။ရုရှားသမ္မတပူတင်ဟာလည်းစိန့်ပီတာစဘတ်မြို့ကတိုက်ခိုက်မှုဖြစ်ခဲ့ရနေရာအနီးမှာမနေ့ညတုန်းကဒီအမှတ်တရပန်းစီချခဲ့ပါတယ်။ရုရှားနိုင်ငံသားတွေကတော့တိုက်ခိုက်မှုဖြစ်ခဲ့တဲ့စိန့်ပီတာစဘတ်မြို့မှာရောမော်စကိုမြို့တော်မှာပါအမှတ်တရစကားတွေပန်းတွေနဲ့သေဆုံးသူတွေအတွက်ဂုဏ်ပြုခဲ့ကြပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကရေငုပ်သင်္ဘောစကန်တစ်ခုအနီးကနေပြစ်လွတ်လိုက်တဲ့နောက်ဆုံးအချိန်မစ်ဆိုင်းတုံးစမ်းသပ်မှုဟာအမေရိကန်ကလက်အုပ်မှုရယူပြီးတိုက်ခိုက်မဲ့ NDA နဲ့တောင်ကိုရီးယားမှာတပ်ဆင်ထားတဲ့အမေရိကန်ရဲ့အစ်မြင့်သက်ဒွန်ကွင်းတုံးစနစ်ကိုတံပြန်နိုင်မှုကြိုးပမ်းနေတာဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။မြောက်ကိုရီးယားရှိဘက်ကမ်းရိုးတန်းမှာရှိတဲ့တောင်ပိုင်းဟမ်ယုံဒေသကစင်ပိုရေတက်စကန်နီကုန်းမော်ကနေပက်ထင်းတက်ဒုံတစ်စင်းဒီကနေ့စောပိုင်းမှာပြစ်လွတ်လိုက်တာကိုတော့အမေရိကန်နဲ့တောင်ကိုရီးယားတို့ကထောက်လန့်သိရှိခဲ့ကြတာပါ။စမ်းသပ်ခဲ့တဲ့ဒုံက KN-15 အမျိုးအစားတလက်ပစ်ပက်ထင်းဒုံဖြစ်နိုင်တယ်လို့လည်းကနဦးစစ်စစ်လေးလာချက်တွေကဖော်ပြကြပါတယ်။မြောက်အမေရိကလေကြောင်းရန်ကာဝေးတပ်ဖွဲ့ NORAD ကတော့မြောက်ကိုရီးယားကစမ်းသပ်တဲ့ပက်ထင်းဒုံဟာမြောက်အမေရိကတပ်ကိုချင်းချောက်နိုင်တဲ့အန္တရာယ်မရှိကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကပက်ထင်းတက်ဒုံတစ်စင်းကိုအရှိတ်ပင်လယ်ထဲပြစ်လွတ်ခဲ့ပြီးကီလိုမီတာ60လောက်ထိရောက်ရှိခဲ့ကြောင်းလည်းတောင်ကိုရီးယားပူးတွဲစီဥစည်းချုပ်များအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့ဒီကနေ့မစ်ဆိုင်းဒုံစမ်းသပ်မှုဟာလောင်စာရီတုံးပထမမျိုးဆက်ပက်ထင်းဒုံတွေအစားမပြစ်လွတ်ခင်အချိန်ထိကြိုတင်ထောက်လန်းသိရှိနိုင်မှုခက်ခဲတဲ့လောင်စာအခဲဆုံးတာလက်ပြစ်အစ်မြင့်ပက်ထင်းဒုံတွေကိုပြောင်းလဲအသုံးပြုလာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲကြမ်းကျင်သူတွေမြင်ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဆွေးနွေးမဲ့တရုတ်သမ္မတရှီချင်းဖင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့တွေ့ဆုံမှုမတိုင်ခင်နှစ်ရက်လုံးမှာပဲမြောက်ကိုရီးယားကမစ်ဆိုင်းဒုံစမ်းသပ်မှုလုဆောင်ခဲ့တာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ဆိုမှာရှိတဲ့ဖူအီချာခီအချင်းထောင်မှာအချင်းသား20လောက်ဟာအစိုးရရဲ့မူဝါဒတွေကိုကန့်ကွက်တဲ့အနေနဲ့ပါဇက်တွေကိုအနဲ့ချုပ်ပြီးဆန္ဒပြကြပါတယ်။အချင်းသားတွေအနေနဲ့ကဘူးမြို့တော်အစားဒေသဒီတက်ဆိုင်ရာဒေသတွေကအချင်းထောင်တွေမှာပြစ်ဒဏ်ကြခံခွင့်မပြုဘူးသမ္မတကအမိန့်ထုတ်ပြန်လိုက်တာကိုမကျေနပ်တဲ့အတွက်အစာငတ်ခံဆန္ဒပြနေသူ300လောက်အနက်က20လောက်ကပါဇက်တွေကိုအနဲ့ချုပ်ဆန္ဒပြခဲ့ကြတာပါ။မွတ်စလင်တွေအထွတ်အမြတ်ထားတဲ့အစ်ပွဲတော်လူဘာသာရေးအထိမ်းအမှတ်နေမျိုးတွေမှာသမ္မတကလူငင်းချမ်းသာခွင့်ပေးဖို့အတွက်လဲတောင်းဆိုဆန္ဒပြမယ်လို့ဆန္ဒပြနေတဲ့အကျဉ်းသားတွေကပြောပါတယ်။အာဖဂန်အထက်လွှတ်တော်အမတ်မိုဟာမက်ဟာရှမ်အလာကိုဇိုင်းကတော့ဆန္ဒပြသူတွေထဲမှာမူရစ်ဆေးဝါးမောင်ကိုသူတွေနဲ့တာလီဘန်နဲ့ဆက်နွယ်သူတွေပါဝင်တဲ့အကြောင်းပြောဆိုထားပါတယ်။အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကတော့ဆန္ဒပြမှုဖြစ်ပွားနေကြောင်းပြောဆိုပေမဲ့ပါဇက်တွေကိုအနှက်ချုပ်ဆန္ဒပြနေတဲ့သတင်းကိုတော့အတိမပြုပါဘူး။ပြည်ထောင်စုဝန်ကြီးဌာနယာယီပြောခွင့်ရသူနာချစ်ဒန်နစ်ကတော့စနပြနေတဲ့အကျဉ်းသားတွေနဲ့ပြည်ထောင်စုဝန်ကြီးဌာနကကိုယ်စားလှယ်တွေရှင်းနေကြုံယုံတာဝန်ရှိသူတွေတွေ့ဆုံမှာဖြစ်တဲ့အကြောင်းပြောဆိုပါရယ်အခုလက်ရှိအကျဉ်းထောင်ထဲမှာပဲရာနဲ့ချီတဲ့အကျဉ်းသားတွေဟာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးအတွက်ချိုးဖောက်ခံရတယ်ဆိုပြီးတော့ဖေဖော်ဝါရီလကုန်ကလေးကစနပြနေကြတာပါအကျဉ်းထောင်တွင်ချင်းတွေကိုအများအယုံဆိုင်မှုရအောင်ပါဇက်တွေကိုအနှက်ချုပ်စနပြတာမျိုးဒီဒီချိန်ဟာပထမဆုံးတော့မဟုတ်ပါဘူးအာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂရဲ့2015ခုနှစ်အစဉ်ခန်းစာမှာတော့အာဖဂန်မှာရှိတဲ့အကျဉ်းသားတွေရဲ့သုံးပုံတစ်ပုံဟာဖမ်းဆီးထားချိန်မှာမတရားပြုမှုဆက်ဆံခံရတာနှိမ့်ဆက်ညှဉ်းပန်းခံရတာတွေရှိခဲ့ကြောင်းဖော်ပြခဲ့ပူပါတယ်ရှင်
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားတင်းမာမှုတွေလျော့ပါအောင်လှုပ်ဆောင်ရမှာအမေရိကန်ကပုံမှုတက်ကြွတဲ့အခန်းကဏ္ဍကပါဝင်လာမဲ့အစီအစဉ်ကိုအိန္ဒိယကပယ်ချလိုက်ပါတယ်။ကက်ရှမီးယားနယ်စပ်ဒေသကနှစ်ပေါင်းများစွာတင်းမာမှုတွေပေါ်နိုင်ငံတကာအသိုင်းအဝိုင်းကမကြာခဏစိုးရိမ်မှုတွေပြသခဲ့တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယချင်းနိုင်ငံကြားပရိပကတ်ဖြစ်ပေါ်မှာကိုလည်းပူပန်နေကြတာပါ။ဒေါ်ရှာဒေသနှစ်နိုင်ငံကြားတင်းမာမှုတွေလျော့ပါရေးကြိုးပမ်းမှုတွေမှာအမေရိကန်ကကြားဝင်ကူညီနိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားမယ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကဒီသတင်းပတ်စောပိုင်းမှာပြောဆိုခဲ့ပြီးနောက်မှာပဲအိန္ဒိယနိုင်ငံဘက်ကခက်ပြက်ပြက်တုံ့ပြန်လိုက်တာဖြစ်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးပေါ်ဆွေးနွေးမှုတွေကိုပြောဆိုခဲ့တဲ့သံတမန်ကြီးဟဲလီကတော့တင်းမာမှုတွေကိုရှင်းချပြီးပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့မြင်တွေ့လိုတဲ့အကြောင်းကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာတေကန်ပုံဖောက်ခွဲသူတဦးရဲ့တိုက်ခိုက်မှုကြောင့်စစ်သားတချို့အပါအဝင်လူ6ဦးထက်မနည်းသေဆုံးသွားပါတယ်။လူနေထူထပ်တဲ့ပန်ချက်ပြည်နယ်မြို့တော်လာဟိုမှာတကောင်စင်းကယူနေကြတဲ့တာဝန်ရှိသူတွေလိုက်ပါလာတဲ့ဗန်ကားတစ်စီးကိုပြစ်မှတ်ထားပြီးတော့ဒီကနေ့တိုက်ခိုက်တာဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါရယ်ပါကစ္စတန်ရုံးမြင့်တန်ကြားတွေမှာတော့ပျက်စီးသွားတဲ့ကားနဲ့ဒီပတ်ဝန်းကျင်ကမော်တော်ဆိုင်ကယ်တို့ထိခိုက်ပျက်စီးနေတဲ့ပုံတွေကိုဖော်ပြခဲ့ကြပါရယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကပြောထားပါရယ်တိုက်ခိုက်မှုကြောင့်လူ20လောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပြီးဒီထဲမှာ3ယောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဒေသဆိုင်ရာကျန်းမာရေးဝန်ကြီးခွာချာအီမာနာစီယာကပြောပါရယ်တိုက်ခိုက်သူဖြစ်တန်ရရှိသူရဲ့ခန္ဓာကိုယ်အပိုင်းစတွေကိုအကြမ်းဖက်လှုပ်ရှားမှုချိန်မွေးဆိုင်ရာတာဝန်ရှိသူတွေကရှာဖွေခဲ့ကြပြီးတော့အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးစတင်စုံစမ်းစစ်ဆေးနေတဲ့အကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါရယ်ရှင
်ကောင်းလုံးနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ UNFCA ကနေ NCA မှာဆက်လက်ဆွေးနွေးဖို့သဘောတူလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ညညတော်တိုင်းရင်းသားများ Federal Council UNFCA အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA အရအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူလိုက်ပါပြီ။ဧပြီလ2ရက်နေ့ကနေ5ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာအဲ့လိုသဘောတူလိုက်တာဖြစ်ပါတယ်။ကြပြင်းကချင်းလွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ UNFC ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းအဖွဲ့ကောင်ဆောင်တွေကပြောပါရယ်ဒီအကြောင်းပြေဆုံးကိုထိုင်းချီဆိုင် VOA မြဝပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါ UNFC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်သွားမလားဆိုတဲ့အပေါ်မိခွန်းတွေထွက်သားချိန်မှာအဲ့ဒီအတိုင်းဆက်သွားမယ်ဆိုတာကိုထိုင်းနိုင်ငံချင်းမမြို့မှာကျင်းပတဲ့ UNFC ဗဟိုလူမှုဆောင်ကော်မတီအရေးပေါ်စည်းဝေးမှာသဘောတူခဲ့တဲ့အကြောင်း UNFC ဒုတိယဥက္ကဋ္ဌနဟန်သားကချင်းမမြို့မှာသတင်းထောက်တွေကိုပြောပါရယ်
ဒီ UNFC ရဲ့တခြားလုံးသွေးနွေးလာတဲ့ NCA line ကိုပေါ့လေအဲ့ဒါကိုလက်ဆက်လျှောက်သွားဖို့တော့သဘောနားလည်မှုတော့ရပါတယ်ဆက်လက်သွေးနွေးသွားဖို့ဆိုတဲ့ဟာကတော့နော်ရှမ်းတို့ကချင်တို့ကလည်းတို့ဒီလမ်းကြောင်းကနေဒီဆက်သွေးနွေးသွားဖို့ဆိုတဲ့ဟာကိုတို့လက်ခံတယ်
UNFC ရဲ့နိုင်ငံရေးရာတွေ့ဆုံသွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကြားသွေးနွေးခဲ့တဲ့အချက်ကိုချင်းနဲ့ပတ်သက်လို့ပိုင်းရင်းသားလက်နက်ကန်တပ်ဖွဲ့ချင်းစီကသဘောထားတွေကိုရယူပြီး UNFC ဗဟိုလူမှုဆောင်ကော်မတီတွေကိုတင်ပြခဲ့ပါတယ်အဲ့ဒီထဲမှာအချက်၉ချက်တည်းကအလုံးပါဝင်နိုင်ရေးမှုနဲ့ပတ်သက်လို့ပြင်ဆင်တာတွေရှိခဲ့တယ်လို့နဟန်သာကဆက်ပြောပါတယ်
။တိုင်းသားလက်နက်ကိုင်အစုအလုံးပါဝင်ရေးမှာတချို့အဖွဲ့ကသူတို့မပါနိုင်သေးတဲ့အနေအထားမျိုးသူတို့ပြောလာတော့တို့လည်းအလုံးပါဝင်ရေးလို့ပြောလို့မရတော့ဘူး။အဲ့တော့အခုကဘလို့ပြောင်းလဲလာလဲဆိုတော့ဒီနှစ်ဖက်ဥမာပေါ့နော်အပြစ်ရပြီးရင်ပေါ့နော်ဒါတော့သူတို့အလုံးပါဝင်နိုင်ရေးကိုဆက်လက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတဲ့ကိစ္စအဲ့ဒါလို့ဒီအနေနဲ့ပြောင်းလဲလာလဲရှိတယ်နိ
အခု UNSC အစည်းအဝေးမှာထူးခြားမှုတစ်ခုလို့ပြောနိုင်တဲ့အချက်တစ်ခုကတော့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ဟာ UNSC ဖွဲ့ဝင်နေဖြစ် NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတဲ့သဘောထားမှတ်ချက်ပေးခဲ့ကြတဲ့အချက်ပါ။အဲ့ဒီနှစ်ဖွဲ့ UNSC ကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေကတော့အစောပိုင်းမှာထွက်ထားတာပါ။ဒီအခြေအနေကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ကိုယ်စားလှယ်ဗိုလ်ချုပ်ဆိုင်သူကရှမ်းပါတာနဲ့အခုလို့ပြောပါတယ်
พออยู่ตั้งหลอกมันแต่อะไรมาเจ้าค่ะก็พอฉะนั้นแล้วหุ่นน้ำมันเป็นไปเนาะค่ะก่อสร้างเหรียญเอจิมาในเสียปีเยอะเขาเลยทบยารัดผันมาลองอย่าเพิ่
งตูเปียวตัวละก็รออเปลี่ยนก็นี่จี้ยินเนาะใส่ผูยาได้ลูกเปียวยินเปียวมั้ยบาเบ้ผิดๆจนเราอุณีเนี่ยก็รอ UNSC อปิวกวยไม่คันနိုင်ปู UNSC เนี่ยปัดแตกปีวะบักก็แลบ้ามาไม่เปียวปูบาจะวะอณีเนี่ยต้วยลุ่นနိုင်ตาฤจนเราตื่นญาทาได้อัจฉะโกเฉอสุยะเนี่ยตบอตูอ๋อสุนีหมู่ฤเสร็จลุ่ตัวมั้ยสุบีย่ํามาราเนี่ยเปียวสู่ตัวดาบาNC လမ်းကြောင်းတိုင်းလိုက်မယ်လို့ UNSC ဆုံးဖြတ်တဲ့ပေါ်မှာကြိုဆိုတယ်လို့ NC လက်မှတ်ရေးသူးထားတဲ့ RCSF တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမှုကြီးဆိုင်ငင်းကပြောပါတယ်။ဒါအပြင် NC လက်မှတ်မရေးသူးရသေးတဲ့ဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့ UNSC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့ NC ရဲ့ပြည်ကြရှိဖွဲ့ကလုပ်ငန်းဆွေးနွေးညှိနှိုင်းရေးဖွဲ့ CD တို့ဟာဧပြီလဒုတိယပတ်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်။ ဒီမှာဆွေးနွေးသွားကြမယ်အကြောင်းအရာတွေကိုတော့စီဒီဖွဲ့ဝင်တောင်ပိုင်းရှမ်းပြည်သားမတော်ပြောခွင့်ရဘူမူကြီးဆိုင်ငင်းကအခုလိုပြောပါရတယ်
ထက်တယ်တိစောက်တဲ့နေရာမှာကျွန်တော်တို့အခြေခံမဲ့အခြေခံမှုများဆိုအဲ့လိုအဲ့လိုဟာမျိုးတွေပေါ့နော်အဲ့ကိစ္စတစ်ချက်ရေနောက်တစ်ချက်ကကျွန်တော်တို့ပူးတွဲလှုပ်ထားတဲ့ပင်လုံလက်ဆွဲဆိုတဲ့စာအုပ်လေးရှိတယ်အဲ့ကိစ္စတွေလည်းဆွေးနွေးမယ်လို့တော့တည်ရတယ်နောက်တစ်ချက်ကလည်းခုရှိနိုင်ငံရေးအခြေအနေအရဒီငင်းငယ်ပြည့်စင်မှာရောဒီကျွန်တော်တို့ဘယ်လိုပူးပေါင်းပြီးတော့ဆောင်ရွက်အသွား
ဟာလုပ်ငန်းစဉ်ပိုင်းတွေကိုအဓိကဆွေးနွေးညှိနှိုင်းသွားဖို့ရှိတယ်လို့လဲဘုံမူကြီးဆိုင်ငင်းကပြောပါတယ်။ဝပြီသွေးစည်းညီညွတ်ရေးဖွဲ့
ကိုကန်တပ်ဖွဲ့ MNDAA တို့ဟာအစီအကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းတဲ့တစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါ။အခုကြေမခဲ့တဲ့ UNSC စီဝေးကတော့ KIO, SSPP, SSC, မုံကြီးတဲ့ပါတီ NMSP, ကရင်နေမျိုးရာတုတ်သက်ရေးပါတီ KMPP, ရခိုင်ပြည်မျိုးရာကောင်စီ ANC, လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ဝမ်မျိုးရာဖွဲ့ချုပ်WNO တို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။နိုင လိုမြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။ခေဆက်ဆက်အစိုးရလက်ထက်မှာဒီကျူးကျော်ပြဿနာကိုဖြေရှင်းနိုင်ဖို့အဖြေရှာနေကြပေမဲ့အခုထိမဖြေရှင်းနိုင်သေးပါဘူး။လက်ရှိအာဏာရပါတီ NLD အစိုးရလက်ထက်မှာတော့ကျူးကျော်တွေကိုတန်ဖိုးနှဲအင်အားတွေပေးဖို့စီစဉ်ထားတယ်လို့ပြောဆိုထားပါတယ်။ရန်ကုန်တိုင်းနယ်လုံဝန်ကြီးဘုံမူကြီးတင်အောင်ထွန်းကပြောဆိုလိုက်တာပါ။
ကျွန်တော်တို့ဒီအဓိကတော့ဒီကျူးကျော်တာတွေဒီကျွန်တော်မြန်မာနိုင်ငံတိုင်းရင်းသားတွေဖြစ်ပါလူသားတွေပဲဖြစ်ပါအဲ့တော့ကျွန်တော်တို့ဒီသူတို့ရဲ့အဆင့်တစ်ခုရှိအောင်လုပ်ကျွန်တော်တို့စီမံဆောင်ရွက်ပေးလေရှိပါတယ်ဒါလည်းပဲကျွန်တော်ဒီဘက်မှာစဉ်းစားနေလို့ကိုယ့်ဘက်မှာကျွန်တော်တို့ဒီအစားအသောက်ကိုစောင့်လုပ်ပေးနိုင်တဲ့အဖွဲ့အစည်းများနဲ့လည်းကျွန်တော်ချိတ်ဆက်ပြီးစီမံဆောင်ရွက်လေရှိပါတယ
်ဒီလိုနေရာချထားပေးတာမှာအငားစနစ်နဲ့လားအရစ်ချစနစ်နဲ့လားဘယ်ဟာနဲ့လုပ်ပေးမလဲဆိုတာကတော့တိုင်းအစိုးရကတိတိကျကျမပြောခဲ့ပါဘူးဘယ်တော့နေရာချပေးမလဲဆိုတာနဲ့ပတ်သက်ပြီးတော့လေနယ်လုံးဝင်ကြီးဘုံမူကြီးတင်အောင်ထွန်းကကျူးကျော်စည်ရင်းတွေကောက်ပြီးအဲ့ဒီစည်ရင်းတွေစီစစ်ပြီးချိန်ပေါ်မှာမူတည်တယ်လို့သာပြောဆိုခဲ့ပြီးဘာမှတိတိကျကျပြောဆိုနိုင်ခဲ့ခြင်းမရှိပါဘူးစည်ရင်းအလုံးကောက်ပြီးချိန်မှာတော့စီစစ်ရေးအဖွဲ့ပြန်ဖွဲ့ပြီးတော့ဒီစည်ရင်းတွေကိုမှန်ကန်မှုရှိမရှိထပ်မံစစ်ဆေးသွားအောင်ပါလိုင်တရားတလမရန်ကုန်မြို့နယ်စတဲ့ရန်ကုန်တိုင်းဒေသကြီးတွင်းမှာရှိတဲ့မြို့နယ်33ခုစလုံးမှာကျူးကျော်စည်ရင်းတွေကောက်ခံသွားမှာပါလက်ရှိမြို့နယ်73ခုမှာကောက်ခံပြီးသမျှကျူးကျော်အိမ်ထောင်စုပေါင်းဟာ3000ကျော်ရှိနေပြီးကောက်ယူတဲ့ရာဂိုင်းနှုန်းအပြင်80ရာဂိုင်းနှုန်းကျော်လောက်ပြည်စည်းသွားပြီလို့နေလုံဝင်ကြီးဘုံမူကြီးတင်အောင်ထွန်းကလွှတ်တော်မှာပြောဆိုသွားပါတယ်ဒီစည်ရင်းကောက်ယူမှုတွေကပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းကောက်ယူခဲ့တာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာကောက်ယူခဲ့တဲ့စည်ရင်းတွေအရကျူးကျော်နေထိုင်သူအိမ်ထောင်စု3000ကျော်ရှိနေပြီးလူဦးရေကတော့4000နီးပါးရှိတယ်လို့ပြီးခဲ့တဲ့အစိုးရလက်ထက်မှာရန်ကုန်တိုင်းနယ်လုံဝင်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဗိုလ်မှူးကြီးဟောင်းတဦးဖြစ်တဲ့ဦးတင်ဝင်းကပြောပါတယ်အစိုးရတက်တက်လာပြီးနောက်ပိုင်းရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ကနေကျူးကျော်နေထိုင်သူတွေကိုအိမ်ယာစောက်ပေးဖို့အစီအစဉ်ရှိတယ်လို့ထုတ်ဖော်ပြောဆိုပြီးနောက်ပိုင်းမှာအချုပ်ဆက်မှုဇုံနေရာတွေမှာစီးပွားဖြစ်ကျူးကျော်တဲတွေစောက်လုပ်လာတာတွေရှိနေပါတယ်ဒီလိုတိုင်းအစိုးရဘက်ကအခုလိုကြေညာလိုက်တဲ့အတွက်ကျူးကျော်မှုတွေပိုဖြစ်လာတာဖြစ်တယ်လို့ဥတင်ဝင်းကတုံ့တက်ပါတယ်
။ဟိုဒီကိစ္စဟာကျွန်တော်တို့လက်ထက်တည်းကလည်းအစဉ်ဆက်လက်ဖြစ်လာဆိုမှန်ပါတယ်။အထူးတော်လည်းပဲကုရိရတော့ကျွန်တော်လက်ခံနေကြအကြောင်းမရှိပါဘူး။အဲ့ဒါရှုကြတော့ကျူးကျော်လာတာဖြစ်တယ်။အဲ့ဒါရှုကြလဲကိုယ့်နေရာတွေကိုရောင်းစားပြီးတော့မှဒီမှာအလုလာလုပ်နေတဲ့ကျူးကျော်နေရာရှိတယ်။ကျူးကျော်ကတော့အမျိုးမျိုးပေါ့ဗျာ။ကျူးတော်လည်းပဲဒါကိုဖိနှိပ်မှုဆိုရဲအနေထားမှာကျွန်တော်နေရာချထားပြီးဖို့နေထားကိုတော့အဖြစ်ပြချင်းကျွန်တော်လို့ရမယ်အနေထားကျူကျူကျော်ကိုရှင်းရှင်းပြောရမယ်တစ်ခက်ပါဟုတ်လားနေရာပေးမယ်ဆိုတော့ကျူပြီးတော့မကြင်ညာတာပူကောင်းမယ်လို့ကျွန်တော်မြင်ပါတယ
်ဒါပြင် ကျူးကျော်ပြဿနာကိုဖြေရှင်းတာမှာအင်အားစောက်ပေးတာနဲ့တည်းမလုံလောက်ဘူးလို့လည်းသူကခုလိုတုံ့သက်ပြောဆိုလိုက်ပါသေးတယ်
။ဒီကကျွန်တော်တို့ကအသိပညာပေးပြီးတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်လောက်ကင်ခွန်းလန်းနေကိုဖန်တီးပေးမယ်ဆိုပြီးကျွန်တော်ပို့ပြီးတော့အသင်ပေးပါမယ်။လောက်ကင်ခွန်းလန်းနေဖန်တီးပေးပြီးတော့မှဒီလောက်ကင်ခွန်းလန်းနေပေါ်မူတည်ပြီးတော့မှဒီဟိုသက်ဆိုင်ရာလုပ်ငန်းရှင်တွေကနေပြီးတော့သူတို့လောက်ကင်သူတို့စိတ်ရောလူယုံမှလောက်တဲ့လောက်သားတွေတွေဒီသူတို့လောက်သားတွေကိုသူတို့ဒီဟာထိုင်ခင်းနေတွေသူစီမံပေးတဲ့အနေအထားမျိုးနဲ့ကျွန်တော်သွားမယ်ဆိုရင်တော့ပို့ပြီးတော့မှဒီကျူးကျော်ပြတ်တာကိုဖြေရှင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဗျ။
ရန်ကုန်တိုင်းဒေသကြီးအတွင်းမှာရှိတဲ့ခရိုင်လေးခုမှာဆိုရင်တော့မြောက်ပိုင်းတိုင်းခရိုင်မှာရှိတဲ့လှိုင်းသာယာမြို့နယ်ကကျူးကျော်တဲ့အများဆုံးရှိတဲ့မြို့နယ်ပါကျူးကျော်တဲ့ဒုတိယအများဆုံးရှိတဲ့မြို့နယ်ကတော့အရှေ့ပိုင်းခရိုင်ကတကုံမြို့သစ်စိတ်ကမ်းမြို့နယ်ဖြစ်တယ်လို့ပြီးခဲ့တဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ကြောက်ယူထားတဲ့စာရင်းတွေကဖော်ပြထားပါတယ်ရှင်
မမေခါသတင်းပေးပို့ထားတာပါ VOA ကနေဗုဒ္ဓဦးနဲ့ညအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့မြန်မာနောက်အေဒီတာချုပ်ကိုဆွေဝင်းကိုအမှုဖွင့်တာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနောက်သတင်းဌာနရဲ့အေဒီတာချုပ်ကိုဆွေဝင်းကိုတရားစွဲဆိုအမှုဖွင့်ခံထားရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့သာသနာရေးဝန်ကြီးဌာနရဲ့သဘောထားမှတ်ချက်တွေကိုဒီကနေ့ဧပြီလ5ရက်နေ့ရက်စွဲနဲ့အကြောင်းပြန်ကြားလိုက်တာမှာလက်ရှိကိစ္စရပ်တွေအပေါ်အကျိုးသက်ရောက်မှုရှိတယ်လို့ကိုဆွေဝင်းရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဦးခင်မောင်မြင့်ကခုလိုပြောပါရယ်သဒ္ဒနာရေးဝန်ကြီးဌာနဘက်ကတော့ဒါဟာကြားဝင်ညှိနှိုင်းပေးတာမျိုးမဟုတ်ဘဲကိုယ်စင်ဝင်းရဲ့တင်ပြမှုအပေါ်ဥပဒေရှုထောင့်ကနေသုံးသပ်ပြီးတော့သဘောထားထုတ်ပြန်ထားတာဖြစ်တယ်လို့ပြောပါရယ်ဒီကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မမ်းမြင့်ခိုင်ကသတင်းပေးပို့ထားပါရယ
်ကိုယ်စွေဝင်းကိုမန္တလေးမှာအမှုဖွင့်ထားတာနဲ့ပတ်သက်ပြီးမန္တလေးမဟာအောင်မြေမြို့နယ်အမှတ်9ရဲစခန်းတာဝန်ရှိသူတွေကရန်ကုန်မြို့ကြောက်တရာရဲစခန်းမှာကိုယ်စွေဝင်းကိုစစ်ချက်ယူတာတပ်တေကံပစ္စည်းရယူတာတွေလုပ်ပြီးတဲ့နောက်ကိုဆွေဝင်းရဲ့ဥပဒေအကြံပေးဦးခင်မောင်မြင့်ကသတင်းထုတ်တွေကိုအခုလိုပြောလိုက်တာပါ
အခုဒီသာသနာရေးဝန်ကြီးဌာနကိုယ်တိုင်ကဒီတုံ့နှုံထားတဲ့စကားလုံးนี่သူ့ရဲ့ဖော်ပြချက်ဒီအတိအပြည့်မှုမမြောက်ဘူးဆိုဥပဒေအကိုကားတွေနဲ့ဒါပြီးရင်ကျွန်တော်ဆိုင်ရလေးပေးပါမယ်ဆရာတို့တပ်ပေါ်ရိုက်သွားလို့ရတယ်နောက်ကျွန်တော်ဒီမှာလဲသူတို့စီကနေတရားဝင်ကျွန်တော်ယူလာခဲ့တယ်ဟိုဒီမှတ်ချက်ပေးလိုက်ခြင်းကြောင့်ဒီမှုကြီးပေါ်မှာအများကြီးအကျိုးသက်ရောက်မှုရှိသွားတာပေါ့နော်ထို့အတူပဲတပြိုင်နက်တည်းမှာကိုဆွေဝင်းကိုဟိုအရေးယူပေးဖို့ဆိုပြီးလက်မှတ်ထိုးတောင်းဆိုနေကြတဲ့လှုပ်ရှားမှုတွေလည်းဒီမှတ်ချက်ကြောင့်ဒါရပ်တန့်သွားနိုင်တယ်အဲ့ပုံမှန်လည်းအကျိုးသက်ရောက်မှုရှိတာပေါ့နော
်ဥဝီရသူရဲ့ဂုံတိတ်ခါကိုညှိုးနွမ်းစေတဲ့ရေးသားချက်တွေကိုကိုဆွေဝင်းကရေးသားခဲ့တဲ့အတွက်ဆက်သွယ်ရေးဥပဒေနဲ့မဟာအောင်မြေရဲစခန်းမှာအမှုဖွင့်ထားတာသာသနာညှိုးနွမ်းစေတဲ့ဆိုတဲ့စွဲချက်နဲ့ကြောက်တရာတရားရုံးမှာအမှုဖွင့်တိုင်ကြားတာတွေအပေါ်သဘောထားမှတ်ချက်ပေးဖို့ဧပြီလ3ရက်နေ့ရက်စွဲနဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဝန်ကြီးစီကိုကိုဆွေဝင်းကတင်ပြခဲ့တဲ့အပေါ်သာသနာရေးဝန်ကြီးဌာနဘက်ကဧပြီလ5ရက်နေ့ရက်စွဲနဲ့သဘောထားမှတ်ချက်ထုတ်ပြန်လိုက်တာပါသာသနာရေးဝန်ကြီးဌာနရဲ့အကြောင်းပြန်ကြားချက်ထဲမှာတော့ဖြစ်ရက်တွေနဲ့ဥပဒေပုံမှန်တွေကိုကိုးကားပြီးကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဥယျာသူကိုအတရေဖြတ်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာတော်နဲ့ပတ်သက်ပြီးဘလို့ညှိစွန်းချက်မှမပါရှိကြောင်းဖော်ပြထားပါတယ်သာသနာရေးဝန်ကြီးဌာနအနေနဲ့အမှုကိစ္စတွေမှာကြားဝင်ညှိနှိုင်းပေးတာမျိုးမဟုတ်ပဲဥပဒေရှုထောင့်ကနေသုံးသပ်ပြီးဝန်ကြီးဌာနရဲ့သဘောထားကိုထုတ်ပြန်ပေးတာဖြစ်တယ်လို့သာသနာရေးဝန်ကြီးဌာနမူဝါဒနဲ့ဥပဒေလုံထုံးလုံးစီစီရေးနဲ့လုပ်ငန်းစစ်ဆေးရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဦးမြင့်စောဝင်းက VOA ကိုပြောပါတယ်
။အဲသာသနာရေးဝန်ကြီးဌာနသဘောထားကတော့ကျွန်တော်တို့ကဒါဦးဆွေဝင်းကျွန်တော်တို့ဝန်ကြီးဌာနကိုသူရဲ့ဒါအနေထားနဲ့ပတ်သက်ပြီးတော့လာပြီးတော့တင်ပြတယ်တင်ပြတဲ့အချိန်မှာအဲသူကအခုနှစ်ချက်ပေါ့လေဒါဥပမာ66ဒါကြီးနဲ့သူ့ကိုတိုင်ကြားထားတယ်ခံရတယ်နောက်ဒါ295ကြီးနဲ့အမှုဝင်ထားတယ်အဲ့ဒီအချက်နှစ်ချက်သူပြင်ပြတဲ့အချက်ပေါ်မှာပဲကျွန်တော်တို့ကတစ်ချက်ချင်းနေနဲ့ဒါကျွန်တော်တို့ဝန်ကြီးဌာနဥပဒေရှုထောင့်နေတုံးသက်ပြီးတော့ပဲဒါသူတို့သူ့ကိုအကြောင်းပြန်တဲ့သဘောပါခင်ဗျာညာဝင်ညီနိုင်တော့မဟုတ်ပါဘူးဒါအခုလက်ရှိဒီလိုဖြစ်လာတဲ့အနေအထားမှာပြန်ပြလို့ကျွန်တော်တို့ကပြန်ပြီးတော့အကြောင်းပြန်တဲ့သဘောပါပဲခင်ဗျာ
ဥယျသူပါရာစီကကြပြီးယဟန်ဘဝနှိဋ္ဌိတန်သွားပြီးဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကိုဆွေဝင်းကိုမန္တလေးအမတ်ခွနှစ်ရဲစခန်းမှာကိုကျော်မျိုးရွှေဆိုသူကပုံမှန်66ခါနဲ့တရားစွဲဆိုထားတာပါဒါအပြင်ရန်ကုန်ကြောက်သရားမြို့နယ်ရဲစခန်းမှာလည်းရာဇသက်ကြီးဥပဒေပုံမှန်195ကကြီးနဲ့အခြားသူဦးကအမှုဖွင့်ထားပါသေးတယ်ဒီတော့တွင်မှာပဲဥယျသူကိုရာဇဝတ်ကြီးဥပဒေအရအရေးယူပေးဖို့ဒေါ်ဘုံမြို့နယ်မှာနေထိုင်သူတို့ကမြို့နယ်တရားရုံးကိုဥတိုက်လျှောက်ထားမှုအပေါ်တရားရုံးကအင်္ဂါနေ့မှာပဲပယ်ချလိုက်ပါတယ်။တခါအဲ့ဒီတရက်ထဲမှာပဲကိုဆွေဝင်းကိုဘာသာသာသနာပေါ်စော်ကားမှုနဲ့အရေးယူပေးဖို့လူ၈000ကျော်ရဲ့လက်မှတ်ကောက်ယူပြီးမ Mabada Apwega, Mandali Dain Tadanai, Uzi Tanago, Tansu Tara Le Shivare, Bada the Kunet Kuja, Amon Pazide, Bada Yi Tigion Pisin and Hopio Muri Loni Rajao, Bigere, Meshla, Sayanigrega, Uyetu, Nangano Tanga Maha Nayaka Apwega, Dia Hogwin, Pipin Tara Le Piparishin.
Mammy kind of people Taraba, Toda Shimashi, a good in Samarugo, then Sabiji Maro, the Jan Ju Dilla Sounine, Pupis of Diso Tare, Chisia Gauna, you are deleted Chingo, then Sabiji Marish.
ဒေါက်တာရှင်တွေလည်းတကြံအကြိုတေးလက်ဆောင်ကိုကြိုက်နေကြလိုက်မယ်လို့မျှော်လင့်ပါတယ်။ဗီအိုအေကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်းလွှင့်စီစဉ်တွေပါဝင်ရုံမြင့်တန်ကြားစီစဉ်တွေကိုဗီအိုအေရဲ့အင်တာနက်စာမျက်နှာဖြစ်တဲ့
အပတ်စဉ်အခါကဏ္ဍဆက်ရတွေကိုနားဆင်ကြားဖို့လည်းရှိပါတယ်ရှင်။ဒီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ၊လိုင်းဒို ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချက်မှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ5ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစင်တိုင်းအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်ထဲမှာဆိုရင်တော့တော်စုနေရာဖေးပေးလို့ရမလားတက်မတော်တာတိုင်းပြည်ကောင်းအောင်လုပ်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှာ
ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီကောင်ဆန်းစုကြည်ဟာအင်မတန်မှအရေးကြီးတယ်။အဲ့ဒီအတွက်ကြောင့်လည်းပဲ
မြန်မာပြည်သုံးသက်သူဒေါက်တာရမျိုးသိန်းကခုလိုသုံးသက်ဆွေးနွေးထားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားကဏ္ဍစာတာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံတရင်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။ပါကင်ကျောက်စိန်တူးလုပ်ငန်းကိုကွင်းစစ်လေးလာနေတဲ့အမျိုးသားလှတ်တော်တယန်စာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဝင်တွေဟာဒီကနေ့မှဒေသခံပြည်သူတွေကိုရောကျောက်မြေလုပ်ငန်းရှင်တွေကိုပါတွေ့ဆုံပြီးတော့ကိစ္စရဲ့တချို့ကိုဖြေရှင်းဆောင်ရွက်ခဲ့ပါတယ်။ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထအောင်ကပြောပြပေးပါလိမ့်မယ်
။ပါကင်ဒေသကိုလျှက်တာခီးစင်နဲ့ရောက်နေတဲ့အမျိုးသားလှတ်တော်တယန်စာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဟာဒီကနေ့မှဆိုင်းတောင်ရွာဟောင်းကမြေစာပုံကိုတွားရောက်လေ့လာပါတယ်။အဲ့ဒီမှာဒေသခံမြေမဆေးလှုပ်သားတချို့နဲ့တွေ့ဆုံသလိုကြောက်စိမ့်လုပ်ငန်းရှင်တွေနဲ့လည်းတရားစီတွေ့ဆုံတာပါကော်မတီအနေနဲ့ဒေသခံတွေနဲ့လုပ်ငန်းရှင်တွေကြားညှိနှိုင်းဆွေးနွေးခဲ့တယ်လို့ကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးခမောင်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအဲ့ဒီတိုင်တန်းတဲ့လူတွေနဲ့ကျွန်တော်တို့ဒုတော်ကိုယ်စားလှယ်နဲ့တရားတွေ့ပါတယ်တွေ့တဲ့အချိန်မှာသူတို့ကဘာတောင်းဆိုသလဲဆိုတော့ဆိုင်းတောင်ကရောဟောင်းကမြေစာပုံကိုနှိမ့်ချပေးဖို့ရယ်ဝေခါချောင်းထဲရောက်နေတာကိုတိုက်ရိုက်မကြအောင်လို့ဒီရှော့ရေစက်ကံလိုမျိုးပေါ့ဗျာအစစ်အစစ်၃၀လောက်ကိုကျွန်တော်တောင်းဆိုတယ်ရဲ့အဲဝေခါချောင်းကိုပေါင်းပြန်လုပ်ပေးဖို့ရဲ့အဲချောင်းကိုပြန်လိုက်ပေးဖို့ရဲ့ရည်ကြီးရင်ရှာမဖြစ်အောင်လို့ပေါင်းလေးလုပ်ပေးဖို့သူတို့တောင်းဆိုတယ်အဲ့ဒါကိုလည်းကျွန်တော်ဒီကြောင်မြေလုံငန်းရှင်နေနဲ့ပြန်တွေ့တယ်အဲ့ဒီမှာသူတို့ကလည်းအဲ့ဒါဒီအချက်လက်အကုန်လုံးကိုပြည့်စုံအောင်လုပ်ပေးမယ်လို့ပြောတယ
်ကော်မတီဝင်တွေအနေနဲ့ပြည်သူရဲ့လိုအပ်ချက်နဲ့လုပ်ငန်းရှင်ဘက်ကလုပ်ပေးနိုင်တာတွေကိုချိန်ညှိပေးတာဖြစ်ပေမဲ့လို့ဆုံးဖြတ်ချက်ချလို့ရတဲ့အဖွဲ့အစည်းမဟုတ်တာကြောင့်တိတ်ကြီးအကျိုးရှိမယ်လို့မထင်တဲ့အကြောင်းဖားကန်ဒေသကတူဖြစ်တဲ့ကိုစော်မိုးထက်ကမြင်ပါတယ
်အများကြီးတော့အကျိုးရှိနိုင်မယ်လို့မထင်ဘူးဗျာသူတို့ကလည်းလက်ရှိကွင်းချင်းပြီးတော့တွေ့ရှိချက်ပြည်ကပဲသူတို့ကဆိုင်ရာအဆင့်ဆင့်ကိုဟိုတင်ပြပြီးတော့မှဒီလွတ်တော်မှာတင်ပြဆွေးနွေးတာမျိုးသဘောပေါက်ခြင်းပစ္စည်းရာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေဆိုတော့တင်ပြဟိုဆွေးနွေးမှာဖြစ်တဲ့အတွက်ဟိုအများကြီးညှော်လင့်လို့မရသလိုဟိုလုံးလုံးအကျိုးမရှိတာလည်းမဟုတ်ဘူးထိုက်စင်းတဲ့လောက်လည်းအကျိုးရှိတယ်ဟိုအများကြီးတော့အကျိုးရှိနိုင်မယ်လို့ကျွန်တော်တို့ညှော်လင့်လို့မရဘူးဗျာ
ကော်မတီရဲ့အခုခီးစဉ်မှာရာသီဥတုအခြေအနေကြောင့်ကြောက်စိမ့်တူဖွဲ့ရေးလုပ်ငန်းအများစုကိုတော့မြင်တွေ့သိရမှာမဟုတ်ဘူးလို့ကိုစော်မိုးထက်ကဆိုပါတယ်လက်ရှိမှာကြောက်မြက်ဥပဒေသစ်ကိုလွတ်တော်တွင်အတည်ပြုပြဋ္ဌာန်းမှုပြင်ဆင်နေပြီးလာမယ့်ဇူလိုင်လအတွင်းမှာအတည်ပြုပြဋ္ဌာန်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဥက္ကမမြင့်ကပြောပါတယ်အတည်ပြုပြဋ္ဌာန်းရွေးဆွဲမယ့်ဥပဒေသစ်မှာဒေသခံကြောက်ကုံတွေရေမစိအလုတ္တမတွေအတွက်အကျိုးရှိတဲ့ပြဋ္ဌာန်းချက်တွေပါဝင်မှုအတွက်ကိုလည်းဒေသခံတွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ကုထအောင်တင်ဆက်ထားတာပါခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါရစေ။ပြီးခဲ့တဲ့ဘက်ကကျင်းပပြီးစီးသွားတဲ့ကြားဖြတ်ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာမကွေး KTV မိလောင်တဲ့တဲ့မြန်မာနောက်အေဒီတာချုပ်ကိုဆွေဝင်တရားရင်ဆိုင်နေရတဲ့ကိစ္စစရဲစိတ်ဝင်စားစရာမီဒီယာသတင်းတွေကိုဒီတစ်ပတ်ရဲ့မြန်မာမီဒီယာမြင်ကွင်းမှာနားအစင်ကြားမှာပါ။မဲအိတ်ခိုင်ဦးရေးသားပြီးတော့ဦးစံမိုးဝေကကူညီတင်ဆက်ထားပါရစေ။
အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ကြပြရွေးကောက်ပွဲနဲ့တက်ဆိုင်တဲ့သတင်းအကြောင်းအရာတချို့မကွေး KTV မိလောင်နဲ့ဖြစ်ရမြန်မာနောင်းသတင်းတော့ကိုဆွေဝင်းကိုမန္တလေးတရားရုံးကဆင့်ခေါ်တယ်ဆိုတဲ့သတင်းတွေကိုဖော်ပြသွားမှာဖြစ်ပါတယ်။အရင်ဆုံးကတော့မြန်မာမီဒီယာတွေပေါ်မှာအများဆုံးဖော်ပြနေတဲ့ကြပြရွေးကောက်ပွဲနဲ့တက်ဆိုင်တဲ့သတင်းတွေပဲဖြစ်ပါတယ်။ကြပြရွေးကောက်ပွဲကျင်းပပြီးစီးတဲ့အချိန်ဖြစ်တာကြောင့်အများစိတ်ဝင်စားနေတဲ့မေးရလဒ်တွေလည်းထွက်ပေါ်နေပြီဖြစ်ပါတယ်။စစ်ဝင်စားဖို့အကောင်ဆုံးကတော့သရနာမည်ပေးကြရမှာပြဿနာတက်ခဲ့တဲ့မွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆာနာနယ်မှာအနိုင်ရသွားတဲ့ကိုစည်လေကတော့ပြည်တော်စုကြက်ခံဖွံ့ဖြိုးရေးပါတီကဖြစ်ပြီးလက်ရှိအာဏာရပါတီ NLD နဲ့မွန်ပါတီတွေကအနိုင်မရခဲ့ပါဘူးဒီအတွက်ဝေဖန်မှုတွေရှိခဲ့ပေမဲ့မွန်ပြည်နယ်ကနေကန်လူထုအများစုကတော့ Luduga Kuzile Lango Vichibi Yuche Gejara Pidelu Suware. Lumjibe Padi Chibido Mebi de Senegane Akulu Mimi Yayua Chopu Melu Tene Kuzile Lango Yuche Gerale Akutba Dwe Tujare Dreme Pivare. Chantayana Mesanani Pijare Yakain Dida Male Yakain Binega ENP Padiga Doctor Emo Nanyashi Gedalu Shambi Ne Mazuele SNLD ga dutiya amya so unan ya ga de party phit khe bare. Da ba mai chin pi ne thandalan myo ne ma ro data kan chin party CNDP go NLD ga be anan ya ga bare. Aku lo a shou ne yin san ya mu bo pyan le tong tat pi do la mai 2020 atwet pin sin twa me lu CNDP atwin ye mu slime jae o pi thong ga tu ye amin go aku lo so bare.
Chu ro bo Yahweh, but in a naked or the reflection review about the local boy and the photograph and a total chamber. Good out, Gerald Yahweh, and other dog full of shit, you know. Not the cooker or duty a check out or the NLD and a naked droga. Jay, you are in my campaign, the Kama or same about the Abono. ตัวเลขของเส้นมังกรเสียได้โบดีเนเซสตี้โปรเพชั่นอะไรชื่อเปล่าเอ้อการเอาตัวกับดีอะไรเงี้ยปาร์ตี้ชุดเดียวจะเอาตัวปาร์ตี้ดีจะยิ่งมาตัวปาร์ตี้ก็จะเอามาลองกูไม่มาเปย์ยิ่งคนช่วยอะไรเงี้ยคนช่วยอย่างบุ้งเว็บเนาะคนช่วยกูมีเด็กกูโอ้ค่อยพอว่ามีวัดตัวเล็กเนี่ยก็
ไอ้ที่ใช่ดีกว่าตัวพี่ตัวเดียวหายชีวิตก็กูที่ว่ามันเอาถัดที่พี่มาเล่าข่าวตัวเองอ่ะรอมาเกี่ยมอยู่ช่วยมีอะไรมีเกิดดีมีเรื่องในตัวเองพี่ไปเลยที่ตัวเองมาลูกสังเกตว่าเจ้ามีเด็กส่งตัวเรื่อยๆมีอะไรตัวลูกสาวตัวเองพี่ตัวเราเล่าเรื่องกูดีใจแต่สัญญาตัวเองส่งตัวเกิดอะไรเจ้ามันมีเด็กในปุ่นนี่เจ้าเรื่องลูกสาวเลยแต่เจ้าเนี่ยโซเชียลมีเดียมาก็ตัวเองมาว่าที่ตัวเองหา ลูกพ่อมีอาชีพในลูกจีมีอาชีพเพื่อเก็บอะไรน้องสองที่พี่ลูกเรียกเจ้าอย่างก็รู้มันเรื่องนี้ปุ๊กมาเช่าเสียเช่ากาจีเนี่ยปัตตาบีที่อาศัยสมุบบ่ลายอกเสียเสียขโมยด้วยมีมาหนังตื่นดาวกู้สวยเวงูมันเรื่องนี้เส้นข้อขยันเลยสุดเลยดีมาแต่เป็นแม่กู้สวยเวงูเราตัวยาวมาไม่พูดเลยดีจ้าชินิบอยมาเปลี่ยนไปเลยดีลูกข้อยุเสียเสียแล้วก็อุบลินเนี่ยมีบุลูกู้สวยเวงูชินิกาเปลี่ยนไปเลยแต่เป็น กูสวยงามเลยเปลี่ยนเลยบีวินิจฉัยเนี่ยมันยี่เหรอเบี้ยเจ็ดดีบ่เยี่ยยูเปี้ยบุตรเอ๋มาหาหน้ากูเปลี่ยนเลยต้องสู้จ้าเปี้ยบุตรท้าพี่รอดีที่ว่าเทมารอวูวิริตูตียาสวยสูบุตรียาโยงกูอุดัยเสียวท้าเกเรหมู่กูตียาโยงกันเล่มขันเว็บเปี้ยช้าเกเรดีสิเก็บอะไรที่เกิดสันเนี่ยปัจจุบันเนี่ยสิ่งที่อุปยดูอุ้มยันจ้าวกูรู้ต้องได้บ่เลยกูเปลี่ยนเลยดีเอาเสียรู้ยันตู เนี่ยมาบัตรเย่นับค่ะกู้ช่วยเว้นหมดเนาะที่เปลี่ยนแล้วที่เรามีอยู่โอ้พี่อุศุนี่เนี่ยหายเนี่ยนับค่ะที่มาบัตรเป็นก็สิขายในรูปแบบยุสาร์เนาะที่อาศัยสู่ขายในกิจสารีกู้ช่วยที่อาศัยสู่ในกิจสารีที่อะไรอารมณ์โอ้เนี่ยชาวจีเมื่อส่วนเนาะที่อุกุนีเตี๋ยวเนี่ยกิจสารมาอุกุนีเราจังขายในกิจสารมา ทีนี้เราเชื่อเลยว่าเราเด็ดดีอันนี้ปัตตาบีโร่ไม่มีอันเดียกูสมัยไม่มีอันเดียกูมาว่าตาเพื่อการสุดสวยขนาดเลยลูกยุสาบีโร่แล้วเจเน่เออที่อันสวยสูบุรุตันจารอเอลินพิพิธดิสตัยสุดลูกพิลาราลูกยุสาเลยดีกิสมาโร่สวยอันนี้เนี่ยตอนนั้นไอ้อุจิธานาโอ้ตอนนั้นไอ้วุญิธานาอันนี้เนี่ยแต่ส่งเดียร์เราไม่ใช่เปียบุพิโอสูบัวโอ้ลูกอัดเดือดเทเน
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ဒီတစ်ပတ်မှာကြားပြရွေးကောက်ပွဲရဲ့ရလဒ်တင်တဲ့ပတ်သက်လို့နောက်ဆက်တွဲမက်ဆင်ရင်သတင်းတွေဝေဒန်းတွေရဲ့တကြံရုံးပရည့်တင်တဲ့ပတ်သက်တဲ့အကြောင်းအရာတွေဟာလူပြောများနေကြတယ်ဆိုတာကိုတင်ပြရင်ဒီကုန်းချုပ်လိုက်ရပါမယ်။
မြန်မာမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်။နိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်ကတိုင်းပြည်ကောင်းအောင်သူတို့ထက်ပိုလုံနိုင်မဲ့သူရှိရင်နေရာဖယ်ပေးမယ်လို့နိုင်ငံတော်အခြေပြမြင်ကွင်းထဲမှာပြောကြားသွားတာကိုနိုင်ငံတကာမီဒီယာတွေကအလေးနက်ထားဖော်ပြကြပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ပါတီနိုင်ငံရေးထက်တက်မတော်ဒီသားချင်းတိုင်းပြည်အတွက်တကယ်အကျိုးရှိအောင်ဆောင်ရွက်တဲ့အင်အားဖြစ်တယ်လို့ပြောပါတယ်။ဒီပြောကြချက်တွေရဲ့အတိအနဲ့ဘယ်လောက်ရှိသလဲဘလို့အတိပဲကတည်နိုင်ကြသလဲဆိုတာကိုမြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဒေါက်တာရဲမျိုးသိန်းဦးဝင်းမင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့နေရာဖယ်ပေးဖို့ဆိုတာမဖြစ်နိုင်ဘူးလို့ဒေါက်တာရဲမျိုးသိန်းကခုလိုစပြီးသုံးသပ်ပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီဒေါန်ဆန်းစုကြည်ဟာအင်မတန်မှအရေးကြီးတယ်အဲ့ဒီအတွက်ကြောင့်လည်းပဲဒီပြည်သူလူထုတရားလုံးကနေပြီးတော့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးချယ်ခဲ့တာလို့ကျွန်တော်ကသုံးသပ်ပါတယ်။အဲ့ဒီအခါကျတော့ဒေါက်တာဆုကြည်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပါတဲ့ပြောဆိုချက်ဟာလက်တွေ့ကျကျပေါ်ဆောင်မှုခက်ခဲတဲ့အနေအထားမှာရှိပါတယ်။ဆိုလိုချင်တဲ့သဘောကတော့ဒေါက်တာဆုကြည်ကလွှဲရင်မြန်မာနိုင်ငံကိုမြန်မာပြည်သူလူထုရဲ့စံထားနဲ့အညီဒီမိုကရေစီအပြောင်းအလဲကိုပေါ်ဆောင်နိုင်မဲ့ခေါင်းဆောင်အစုအဖွဲ့ပုံစံမျိုးကမရှိတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ဒေသတစ်ခုအကောင့်ထဲပေါ်ဖို့ဆိုတာတခဲရင်းတယ်လို့ပဲကျွန်တော်ကတော့တုံ့တက်ပါတယ
်ကိုဝင်းမင်းကဘယ်လိုသဘောပါလဲဒေါန်ဆန်စုကြည်ကသူတက်လုပ်ပေးနေတဲ့လူရှိမယ်ဆိုရင်သူထွက်ပေးဖို့အစဉ်သင့်မယ်လို့ပြောတဲ့စကားနဲ့ပတ်သက်ပြီးတော့
နောက်လာမယ့်ရွေးကောက်ပွဲအတွက် NLD ပါတီကိုဆက်ပြီးတော့ပြည်သူတွေကထောက်ခံပေးဖို့ကျွန်တော်ထင်တယ်အဲ့ဒါကိုအဓိကပြောပုံရတယ်တကယ်တမ်းထွက်ပေးတာထက်စာနာကိုမမဲ့မောဘူးဆိုတဲ့ပုံစံအကောင်းဆုံးလုပ်ဖို့ပဲစဉ်းစားထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပြောခဲ့တယ်လို့ကျွန်တော်ယူဆပါတယ်
အဲ့သူ2015မှာစုပြုံမဲ့ပြေခဲ့ကြတဲ့ပြည်သူတွေအတွက်ကဆရာတို့နှစ်ယောက်တွေးသလိုမတွေးကြရင်ဒီစကားဟာသူတို့အတွက်ကစိတ်ဓာတ်ကျစရာစိတ်ပျက်စရာမဖြစ်နိုင်ဘူးလားဒေါက်တာရင်မျိုးသိ
ဒီလက်ရှိပေါ်လေဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်ပြည်သူဒီဈားထဲမှာအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကျဖြစ်တာတွေတော့တွေ့နေရပါတယ်အဲ့ဒါကြောင့်လည်းပြည်သူတွေအနေနဲ့အတိုင်းအတာတစ်ခုထိပေါ့လေနိုင်ငံရေးပေါ်မှာစိတ်ဝင်စားမှုကျဆင်းလာတဲ့အနေအထားကိုတော့ဒီတစ်နှစ်အတွင်းမှာတွေ့နေရတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ။
အဲ့မိန်ကွန်းရဲ့အကျိုးဆက်ကရောအဲ့စကားအဲ့အသွွန်းနှွန်းရဲ့အကျိုးဆက်ကရောပြည်သူတွေပေါ်မှာဘယ်လိုရိုက်ခတ်မထင်ပါလဲ။ဟ
ိုပြည်သူလူထုအများစုအနေနဲ့တော့ဒီဒေါန်ဆန်းစုကြည်ပေါ်မှာယုံကြည်နေစေအားကိုးနေစေဒါပေမဲ့တစ်ဖက်ကဒေါန်ဆန်းစုကြည်ကပြောတာကတော့ဒီလိုအားကိုးမှုမျိုးကိုသူကအားမပေးဘူးလို့တော့ပြောတယ်အခြားတစ်ဖက်မှာလည်းပဲပြည်သူလူထုအနေနဲ့ကရွေးချယ်စရာမရှိတဲ့အကြံတဲတစ်ခုကိုလည်းပဲကြုံတွေ့နေရတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ဒေါန်ဆန်းစုကြည်ရဲ့မိန်ကောမှာပါတဲ့အကြောင်းအရာဟာပြည်သူလူထုကြားမှာတော့တိတိတတ်တာပေါ့လေဟိုတက်ရောက်မှုမရှိနိုင်ဘူးကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဦးမင်းကဘယ်လိုသုံးသပ်လဲခင်ဗျာခေါင်းဆောင်တယောက်ကအဲ့လိုပြောလိုက်တဲ့အခါမှာသူ့ကိုမဲ့ပေးခဲ့ရတဲ့ပြည်သူတွေဘယ်လိုခံစားရမလဲသူစိတ်ထဲမှာညှို့ငယ်စိတ်ဖြစ်မယ်ထင်ပါလား
အဓိကတော့နှစ်မျိုးဖြစ်နိုင်ပါတယ်တစ်မျိုးကတော့ဒီဒေါန်ဆန်းစုကြည်ပေါ်မှာပုဂ္ဂိုလ်ကြီးအရာလဲဒီယုံကြည်မှုများတဲ့အခါကျတော့ဒေါန်ဆန်းစုကြည်ပေါ်ခွင့်လွတ်နိုင်တဲ့အနေအထားမျိုးလဲရှိနိုင်ပါတယ်လောလောဆယ်မှာကြုံနေရတဲ့ခက်ခဲတွေကြောင့်ဒီအပြောင်းအလဲတွေကိုချက်ချင်းမြန်မြန်မလုပ်နိုင်တာပေါ့နော်အကောင်းဆုံးတော့စူးစမ်းခဲ့ရတယ်ဆိုတာမျိုးဒါပေမဲ့နောက်တစ်မျိုးကလဲဒီလှုပ်ဆောင်နိုင်မှုစွမ်းအားတွေအားနေခဲ့တဲ့အပေါ်မှာအထူးသဖြင့်ဒီတိုင်းသားတွေအနေနဲ့ပေါ့နော်အခုဒီအစိုးရအနေနဲ့ပို့ပြီးတော့ကောင်းကောင်းမလုပ်ရင်လုံးမလုပ်လို့ရှိရင်နောက်ပိုင်းလာမယ့်ရွေးကောက်ပွဲတွေမှာမဲရတာနှဲသွားနိုင်တယ်ဆိုတာမျိုးပေါ့နော်သူတို့သင်ခန်းစာပေးခြင်းတဲ့သဘောရှိတာကိုတွေ့ရပါတယ
်ဟုတ်ကဲ့အခုကာကြုတ်ရဲ့မင်းကုန်းကိုကြည့်ရပါစို့ဘူဂျုံမင်းကြီးမြောင်းလိုင်းပြောတဲ့မင်းကုန်းမှာပထမပိုင်းကတော့အဲ့ဒီမြန်မာနိုင်ငံရဲ့သမိုင်းဖြစ်စဉ်ကိုစစ်တပ်ကအဓိပ္ပာယ်ဖွင့်ဆိုချက်အတိုင်းပဲသူကတစုံတရာမပြောင်းလဲပဲပြောသွားတာတွေ့ရပါတယ်ဥပမာအဖြစ်1962မှာစစ်တပ်အနာသိမ်းရတာဖက်ဒရယ်ခွဲထွက်မှာမို့လို့တိုင်းပြည်လွတ်လပ်ရေးဆုံးရှုံးမဲ့အချုပ်အခြာအနာဆုံးရှုံးမဲ့အခြေအနေဖြစ်နေလို့ဆိုပြီးတော့ဆွဆွဲပါတယ်တကယ်တော့ historically အဲ့ဒါဟာဒါအထောက်အထားမခိုင်နိုင်ဘူးဟုတ်လည်းမဟုတ်ပါဘူးအဲ့ဒီတော့ဖက်ဒရယ်မူကိုတင်ကြတာဟာလည်းပဲဝန်ကြီးချုပ်ရဲ့ blessing နဲ့တိုင်းရင်းသားတွေဟာတည်ဝင်ပြောဆိုဆွေးနွေးကြရင်သာဖြစ်ပါတယ်အဲ့ဒါကိုစစ်တပ်ကရမယ်ရှာပြီးအနာသိမ်းသွားတယ်နောက်ပိုင်းမှာသုံးသပ်ပြီးတော့အပြစ်ထွက်လာကြပါပြီနောက်တစ်ခုက1988လူလူအောင်ကြောင်းမှုကိစ္စမှာလည်းပဲသူတို့မဆလာအစွဲအာဏာချက်ကိုလူတွေကအခွင့်အောင်းယူပြီးလှုံ့ဆော်လိုက်တဲ့အတွက်ကြောင့်လွတ်လပ်ရေးနဲ့အချုပ်အခြာအနာဆုံးရှုံးမဲ့အခြေအနေရောက်လာတယ်။ဆိုတဲ့သဘောမျိုးနဲ့သူကပြောပါတယ်။ဒီသမိုင်းသုံးသပ်ချက်နှစ်ခုကိုကျွန်တော်ပထမဆုံးစောကြောကြည့်လိုပါတယ်။ဒေါက်တာရံမျိုးသိန်းပြောပြပါခင်ဗျာဘယ်လိုသဘောလဲ
။ကျွန်တော်ကတော့ဒီဥကျော်စံသာရှင်းလင်းတယ်လို့ပါပဲ။ဒီတက်မတော်ကောက်ဝေးဦးစီးချုပ်ရဲ့ ဒီထောင်962ခုနှစ်အာနာသိမ်းမှုနဲ့ဒီ1986ခုနှစ်အာနာသိမ်းမှုပေါ်မှာတုံးသက်ချက်ဟာဟိုမြေပြင်မှာဖြစ်နေတဲ့ဟိုတမိုင်းဆိုင်ရာအချက်လက်တွေနဲ့ကွဲလွဲနေတယ်လို့ကျွန်တော်ကတော့တုံးသက်ပါတယ်။ဥပမာကျွန်တော်တို့နိုင်ငံဟာတော့1986ခုနှစ်မတိုင်ခင်မှာဒေတာတွေမှာဟိုထိတ်တန့်အဆင့်ဝင်နိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်။အဲ့တော့1986ခုနှစ်အာနာသိမ်းပြီးနောက်ပိုင်းမှာတဖြည်း အဲ့ဒီကနေပြီးတော့1988ခုနှစ်မှာထပ်ပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအခုကျွန်တော်တို့မှတ်ထောင်းတဲ့ဆန်ကားဆက်ချောက်ဆက်ခွန်ကာလမှာကြည့်နေဆိုရင်ကျွန်တော်တို့နိုင်ငံဟာအရှိတောင်အာရှမှာအစင်းရဲဆုံးနိုင်ငံအနေထားကိုရောက်နေပါတယ်အဲ့လိုဖြစ်ရတဲ့အခြေအနေကြီးတမတော်အနေနဲ့မှန်မှန်ကန်ကန်ဆန်စစ်တုံးတက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အဲ့ဒါမှသာလို့ရင်
ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဟာပြည်သူလူထုကိုတကယ်မျက်နှာမူပြီးတော့ပြည်သူလူထုအကျိုးစီးပွားကိုရှေ့ရှုတဲ့အပြောင်းအလဲဖြစ်လာမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာလဲအဲ့ဒါပါပဲနောက်ကဖြစ်ခဲ့တဲ့သမိုင်းဟောင်းကိုမှန်မှန်ကန်ကန်မဆုံးသက်ဖဲနဲ့ဖြည့်ခီးပဲလို့မှန်မှန်ကန်ဆက်နိုင်မလဲဆိုတာမိ냔ရာခကြတခုဖြစ်ပါ
ကျွန်တော်မျိုးကတော့ဟိုသမိုင်းချောင်းမှာလေဒီတက်မတော်စဉ်းစားခဲ့တဲ့ပုံတွေကဒီတသွေးတသန်တမိတ်ဟလာစီကံတိုင်သွားအောင်မယ်အားလုံးဒီယူဆတစ်ခုနဲ့လောက်အောင်မယ်အဲ့လိုမျိုးသူကစဉ်းစားပြီးတော့နိုင်ငံကြီးအဖွဲ့တွေရဲ့တဘာဝအကြတော့တက်မတော်နဲ့မတူနိုင်ငံအဖွဲ့တွေမှာကမတူတဲ့ဒီစဉ်းစားချက်တွေတွေးခေါ်တွေမျိုးစုံသွားရှိနေတယ်ဒီပုံမှာသူကညှိပြီးတော့လောက်ကြတာဟုတ်ခုနကဒီထောင်900ချက် ဒီစနာချက်တွေပေါ့ညှိနှိုင်းကြဆွေးနွေးနေကြတုံးပါပဲတက်မတော်အနေနဲ့ကြတော့တကယ်လို့ဒီဆွေးနွေးပွဲတွေမှာမပြည့်လည်းလို့ရှိရင်တိုင်းဒါတွေကခွဲထွက်နိုင်တယ်ဟလာအစိုးရပါတီကလည်းဟိုကွဲမဲ့လာလာရှိတယ်ကွဲလဲကွဲခဲ့တယ်အဲ့ဒါကြောင့်မလို့သူတို့ကတက်မတော်ကိုစီယုံလို့ရှိရင်တက်မတော်လည်းကွဲသွားနိုင်တယ်ဆိုတော့ဒီအလွန်အကျွံစိုးရိမ်မှုပေါ့လေအဲ့ဒီအောက်မှာကျွန်တော်ထင်တယ်ဖြစ် ပယောကပါတယ်ပေါ့လေအဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့ချုပ်ချာအာဏာဆုံးရှုံးနိုင်တဲ့ဒီမိုကရေစီနိုင်ငံတည်းရဲ့လှုံ့ဆော်မှုပါတယ်။ဒါပေမဲ့တကယ်တမ်းကပြည်သူတွေကအစိုးရစနစ်တစ်ခုပြောင်းဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။ညင်သာစွာနဲ့ကျွန်တော်တို့ဖြစ်ရှင်းလို့ရခဲ့တဲ့အနေအထားတွေရှိပါတယ်။အာဏာသိမ်းအားလောက်တဲ့အဆင့်ထိတော့မလိုအပ်ပါဘူး။အဲ့တော့အခုလိုအာဏာသိမ်းလိုက်တော့ဘာဖြစ်လဲဆိုတော့ခုနကကိုရမျိုးသိန်းပြောသလိုပေါ့နော်။တိုင်းပြည်ကတိုးတက်မလာဘဲနဲ့စေုပ်ချုပ်ရေးအောက်မှာကတိုင်းပြည်ကိုကောင်းအောင်လုပ်ရတာအဲ့ဒါအရန်ခတ်ပါတယ်။နောက်တစ်ခုကဒီအချုပ်ချာအာဏာပိုင်းပေါ့နော်။အခုရှမ်းပြည်မြောက်ပိုင်းမှာလည်းတွန်းခဲ့တာ၆ချာအာဏာလို့တွန်းခဲ့ပါတယ်။အဲ့တော့ဒီနေရာမှာတော့ဒီတရုတ်နိုင်ငံဘက်ကဟိုဝင်ရောက်ဆွတ်ဖက်မှုရှိတယ်ဆိုတဲ့ပုံစံမျိုးအလားတူပဲရခိုင်မွတ်စလင်ကိစ္စမှာသလိုရှင်လည်းအနောက်နိုင်ငံတွေကဝင်ဆွတ်ဖက်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒီချုပ်ချာအာဏာကိုတုံသွားပုံရပါတယ်အဲ့တော့ဒီနေရာမှာတော့ဒီပြည်တွင်းပြဿနာရှိနေသေးရတော့ဒီနိုင်ငံတကာကပြောတာဆိုတာကတော့ဒီခေတ်ကြီးမှာရှိနေမဲ့သဘောဖြစ်တဲ့အတွက်ပြည်တွင်းပြဿနာကိုဟိုချုပ်ချာနိုင်ငံတကာထိပါရတယ်ဆိုတဲ့ပုံစံမျိုးနဲ့ဒီစီးရဖြစ်ရှင်းတဲ့အခါမှာအလွန်အကျွံနေဖြစ်ပြီးတော့ကိုယ်အချင်းချင်းပဲပြန်တိုက်ရကိုယ်အချင်းချင်းပဲနှစ်နာရတိုက်ပြီးတော့စုံနေနာရတာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တဲ့အကြောင်းကတော့အမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးဆိုတဲ့ကိစ္စဖြစ်ပါတယ်။သူကပါတီနိုင်ငံရေးဆိုတာမိမိပါတီအင်အားတောင့်တင်းရေးပါတီနိုင်ငံရေးအာဏာရရှိရေးဖြစ်တယ်။အာဏာတည်မြဲရေးကိုအစဉ်တစိုက်ဦးစားပေးနေရတယ်။အမျိုးသားနိုင်ငံရေးလမ်းကြောင်းကဆွေးဖီမှုမျိုးဖြစ်တယ်။မျိုးသားရေးအကျိုးစီးပွားကိုလေ့လျူဆွေးနွေးနေတဲ့အစသဖြင့်အဲ့ဒါကိုသူကထောက်ပြပြီးတော့သူတို့တက်မတော်စီဇာလီရင်အမျိုးသားအကျိုးစီးပွားကိုဆိုင်လိုက်မတက်မြို့သားနိုင်ငံရေးလမ်းကြောင်းအတိုင်းဆောင်ရွက်နိုင်တဲ့အဖွဲ့အစည်းစုပြီးတော့ပြောသွားပါတယ်တကယ်တော့နိုင်ငံရေးစိတ်ပံဝေါ်ဟာရဲမှာအမျိုးသားနိုင်ငံရေးဆိုတဲ့စကားလုံးဟာပါတီနိုင်ငံရေးနဲ့စီကြကွဲလို့ရဆိုပြီးအထိပ္ပယ်ဖွင့်ဆိုထားတာမတွေ့ရပါဘူးပါတီထောင်တယ်ဆိုတာကို၌ကအမျိုးသားရေးအကျိုးစီးပွားကိုလုပ်ဖို့ဆိုရည်မှန်းချက်နဲ့ထောင်ရတာပဲဆိုတော့မြန်မာနိုင်ငံစစ်အစိုးရပဲသူတို့တက်လာကြတဲ့အားနာဖနဝတာတက်လာကြတဲ့အမျိုးသားနိုင်ငံရေးပညာဆွေးဆိုင်လိုက်မတက်ပြောလာပါတယ်ဆိုတော့ဒီဟာမြန်မာနိုင်ငံမှာပါတီစုနိုင်ငံရေးဖြစ်ထွန်းရေးသွားနေတာကိုထိပ်ပါစေအန်ဒမိုင်းလုပ်တယ်လို့သုံးသပ်လို့ဖြစ်နိုင်မှုတော့ရင်းမသိဘူးလ
ားအဲပါတီနိုင်ငံရေးကတော့အဆင့်နှိမ့်တဲ့ပုံစံမျိုးတော့အမျိုးသားနိုင်ငံရေးကမှမြင့်မြတ်တဲ့ပုံစံမျိုးဒီလိုပြင်စားတာဟာကျွန်တော်တို့နိုင်ငံရေးလက်ရှိနိုင်ငံရေးအပြောင်းလဲနေတော့ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးယုံကြည်မှုတည်ဆောက်ရေးလမ်းကြောင်းအတွေ့ထိရောက်အလုပ်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့မထင်ပါဘူးတကယ်တမ်းအားဖြင့်တော့
နိုင်ငံတိုင်းငံရဲ့ဒီမိုကရေစီအပြောင်းအလဲကိုတွားတဲ့လူတွေဟာနိုင်ငံရေးပါတီတွေပဲဖြစ်ပါတယ်အဲ့ဒီနိုင်ငံရေးပါတီတွေကလည်းခုနဦးကျော်စံသာပြောသလိုပဲကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့လုပ်ရမယ်ဆိုတာကတခါလေးပါပြီးတာဖြစ်ပါတယ်အနာရပါတီဖြစ်လာတဲ့ပါတီဟာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတိုင်းပြည်ကိုအနာသုံးရက်ကန်ဆွဲချင်းညှိပြီးတော့ဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပါတီနိုင်ငံရေးဟာနော်ကိုယ့်ပါတီအင်အားတောင်းတင်းဖို့ကိုယ့်ပါတီအနာရဖို့နော်အဲ့ဒီအနာဆက်ပြီးတည်မြဲဖို့ကိုယ်စားပြီးလုပ်ရတဲ့နိုင်ငံရေးမျိုးမဟုတ်ခဲနဲ့ပြည်သူလူထုတစ်ရက်လုံးအကျိုးစီးပွားကိုရှေ့ရှုပြီးတော့လုပ်ရတဲ့နိုင်ငံရေးမျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ကိုဝင်းမင်းရဲ့သဘောထားပြောပါဦးအမျိုးသားနိုင်ငံရေးကိုသူတို့တက်မတော်ပဲလုပ်တယ်ပါတီနိုင်ငံရေးဟာတိုင်းပြည်ရတကယ်မလုံးနိုင်ဘူးဆိုရယ်သူရဲ့ပြောကြချက
်ဟုတ်ကဲ့အဓိကအချက်ကတော့ဒီစစ်ဆွေးရအုပ်ချုပ်စဉ်ကာလတွေမှာပေါ့နော်ဒီတက်မတော်အစိုးရအာကောင်ရေးအတွက်ဆရာကုဏပြောခဲ့တယ်လို့ပါပဲဒီပါတီနိုင်ငံရေးအပေါ်မှာအဖြတ်သဘောပေါ့နော်ပြောခဲ့တဲ့ဟိုစဉ်းစားချက်မျိုးဖြစ်ပါတယ်ဒါပေမဲ့လည်းတက်မတော့တဲမှာတော့အခုအချိန်ထိအဲ့ဒီစဉ်းစားချက်ကဒီပါတီနိုင်ငံရေးနဲ့ရှင်ပါမှုမရှိတဲ့အတွက်ပေါ့နော်ဒီမိုကရေစီနိုင်ငံရေးနဲ့ရှင်ပါမှုမရှိတဲ့အတွက်ဆက်လက်ပြီးတော့ဟိုရှိနေတဲ့သဘောမျိုးတော့တွေ့ရပါတယ်တကယ်တော့ဒီအမျိုးသားနိုင်ငံရေးဆိုတာကဒီကျွန်တော်တို့ဒီနိုင်ငံရေးဘောဟာမှာမရှိပါဘူးဟိုအမျိုးသားရေးဝါဒီဆိုလည်းအမျိုးသားရေးဝါဒီပေါ့နော်တိုင်းပြည်ရေးအတွက်ဆိုလည်းတိုင်းပြည်ရေးအတွက်ပေါ့အဲ့လိုပဲရှိတာဖြစ်ပါတယ်ပါတီနိုင်ငံရေးဆိုတာကလည်းဆရာကုဏပြောတယ်လို့ပဲဒီတိုင်းနိုင်ငံလုံးအတွက်ပြည်သူတွေအားလုံးအတွက်နော်ပြည်သူတွေကရွေးချယ်ထားတဲ့ဆိုတာလို့တာဖြစ်ပါတယ်အဲ့တော့ဒီနေရာမှာတော့ဒီတက်မတော်ရဲ့ဒီဆွဲနေတဲ့အဆွဲပေါ့လေဟလာပါတီနိုင်ငံရေးကအာဏာနိုင်ငံရေးအကွဲပြဲနိုင်ငံရေးဖြစ်တဲ့အတွက်နော်တက်မတော်ကနေပြီးတော့ထိန်းချောင်းပေးသွားရမယ်ဆိုတဲ့စဉ်းစားချက်မျိုးကအခုအချိန်ထိကျွန်တော်ထင်တယ်ရှိနေတယ်အဲ့တော့ကျွန်တော်တို့သမိုင်းတည်းမှာတော့ပါတီတွေကွဲကြတာရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာတက်မတော်နားလည်ထားဖို့ကလည်းနိုင်ငံရေးသဘောသဘာဝအရပါတီတွေဆိုတာကွဲနိုင်ပါတယ်အဲ့တော့ကွဲတဲ့အခါမှာလည်းဘယ်ပါတီကတိုင်းပြည်ကောင်းကျိုးဆောင်ရွက်မလဲပေါ့နော်အဲ့ဒီပုံမှာမူတည်ပြီးတော့ပြည်သူတွေကမဲပေးဆုံးဖြတ်မှာဖြစ်ပါတယ်တက်မတော်အနေနဲ့ဝင်ရောက်ဖြေရှင်းတဲ့အခါကျတော့တက်မတော်မှာကပြည်သူတွေရဲ့ရွေးချယ်တင်မြှောက်ထားတဲ့ဒီ mandate ပေါ့နော်ဟလာပေးအပ်ထားတဲ့အာဏာမရှိပါဘူးအဲ့ဒီခါကျတော့တက်မတော်အနေနဲ့ဒီပြည်သူ့ရဲ့ညွန်ညင်မှုကိုခံရပြီးတော့တက်မတော်လက်ထက်ခါကျတိုင်းပြည်လဲစီးပွားရေးကျနစ်နာရနေထားတယ်ဖြစ်တဲ့အတွက်ဒီပါတီနိုင်ငံရေးနဲ့ဒီမိုကရေစီနိုင်ငံရေးရဲ့သဘောတဘာဝကိုဒီပုံမနားလည်လာပြီးတော့ပူပေါင်းဆောင်ရွက်မှုတွေပြုလုပ်လာဖို့တော့ကျွန်တော်ပြောလိုက်ပါတယ်
တတရမြုံသိဥဝင်းမင်းနဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ
VOA ကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတစ်ခါမှာတော့ကိုရရန်တိုင်တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါရှင်။
ပါပါဗျာ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရှောက်စီနီပြကွန်တီကသူ့အသင်းအခုတစ်ပတ်မှာရှုံးသွားတာကြောင့်ပရီးမီးယားလိဂ်ကပိုပြီးတော့စိတ်ဝင်စားလာဖို့ကောင်းနေတယ်လို့ပြောလိုက်ပါတယ်။ရောမမြို့မှာကျင်းပတဲ့မာရသွန်ပြိုင်ပွဲမှာတော့အီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံသွားပါတယ်။ဒီလိုတပတ်တွင်အားကစားသတင်းတွေကိုအခုတစ်ပတ်မှာပြောပြသွားမှာဖြစ်ပါတယ်နော်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာဇီယားထိပ်မှဥဆောင်နေတဲ့ရှောက်စီအသင်းCrystal Palace ကိုမထင်မှတ်ပဲနဲ့အိမ်ခွဲမှာရှုံးသွားပါတယ်။ပွဲစားပြီး5မိနစ်မှာ Fabregas အနီးကပိတ်သွင်းလို့ Chelsea ကဥဆောင်ခဲ့ပေမဲ့ Crystal Palace က Zaha နဲ့ Benteke တို့က6မိနစ်နဲ့17မိနစ်မှာနှဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာ Palace က2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ Premier League ပြီးဖို့နီးလာတာနဲ့အမျှအတော်များများကတော့ Chelsea Champion ဖြစ်မယ်လို့တွက်နေကြပြီမဲ့ အခုလို Palace ကိုမထင်မှတ်ပဲရှုံးသွားတာကြောင့်ဘယ်လိုတွေဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာဖြစ်လာနေပါတယ်။ရောက်စီးနီးပြ County ကတော့ဒီပွဲရှုံးသွားတာကြောင့် Premier League ကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းသွားတယ်လို့ပြောလိုက်ပါတယ
်။ For you is a good result.
ခင်ဗျားတို့ Media အတွက်တော့ဒီပွဲရလကကောင်းပါတယ်။ဒီပွဲရလကြောင့် Premier League ကပို့ပြီးတော့စိတ်ဝင်စားစရာကောင်းလာပါတယ်။အဲ့မဲ့ကျွန်တော်အမြဲပြောပါတယ်တင်ချာနီးရလုံးဝနိုင်ပြီဆိုမှအမှတ်ပေးဖို့ရပြီးတာပါအဲ့လိုမဟုတ်သေးရင်တော့ပွဲတိုင်းကိုနိုင်အောင်ကစားအောင်ပါအင်္ဂလန်ကဘောလုံးပွဲတွေမှာလွယ်တဲ့ပွဲဆိုတာမရှိပါဘူ
းချယ်ဆီကပဲလစ်ကိုရှုံးသွားသလိုတစ်ဖက်မှာလည်းတော့တော်တန်မဘန်လီကိုငကိုးကိုမရှိနဲ့ရှုံးတာကြောင့်29ပွဲပြီးတဲ့အချိန်မှာချယ်ဆီနဲ့စပါးဟာ9မှတ်ပဲကွာပါတော့တယ်တော်တန်နီးပြပေါ်ချက်တီနိုကတော့ချယ်ဆီကိုမီအောင်လိုက်နိုင်လိမ့်မယ်လို့ယုံကြည်နေတုံးပဲလို့ပြောပါတယ
် Very happy very pleased because important
ဒီပွဲနိုင်လိုက်တဲ့အတွက်ကျွန်တော်အရန်ကြေနပ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကကျွန်တော်တို့အတွက်အရေးပါတဲ့အဖို့တန်သုံးမှတ်ပါ။ချန်ပီယံဖြစ်မယ်လို့ယုံကြည်ချက်ရှိနေတော့မှဖြစ်ပြီးဆက်ပြီးတိုက်သွားမှာပါ
။တနင်္ဂနွေနေ့ကအာဆနယ်နဲ့မန်စီးတီးတို့ကစားတဲ့ပွဲကတော့နှကိုးစီတေးကျသွားပါတယ်။မန်စီးတီးကနှစ်ချိန်တိုင်းတိုင်းရှေ့ကနေဥဆောင်ခဲ့ပြီးတော့မှအာဆနယ်ကနောက်ကနေလိုက်ပြီးတော့ကစားခဲ့ရတာပါ။မန်စီးတီးအတွက်ဂိုးတွေကိုတော့စာနေနဲ့အဂွေရိုတို့ကသွင်းယူခဲ့တာဖြစ်ပြီးတော့အာဆနယ်ရဲ့ဂိုးကတော့ဝေါ်ကော့နဲ့မူဆာဖီတို့ဝင်ခဲ့တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပတဲ့2018အမျိုးသမီးအာရှဖလားဘောလုံးခြေစစ်ပွဲမှာတော့မြန်မာအမျိုးသမီးတင်ကအီရန်အသင်းကိုငကိုးကုန်းရှိနဲ့နိုင်သွားပါတယ်။မြန်မာအမျိုးသမီးအသင်းအတွက်ဂိုးတွေကိုတော့ဇူလိုင်ကျော်နဲ့ဝင်းသိန်ကီထွန်းတို့ကပထမပိုင်း4မိနစ်နဲ့45မိနစ်တွေမှာသွင်းခဲ့တာပါ။မြန်မာအသင်းဟာအုပ်စုဒီမှာအေရှန်ဗီယက်နမ်စင်ကာပူအီရန်နဲ့ဆီးရီးယားတို့နဲ့တအုပ်စုတွေကြတာဖြစ်ပါတယ်ခင်ဗျာ။ယောမမျိုးကမာရသွန်ပြိုင်ပွဲမှာတော့အီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံခဲ့ပါတယ်။အီတလီနိုင်ငံရဲ့မြို့တော်ယောမမှာတနင်္ဂနွေနေ့ကကျင်းပခဲ့တာမှာအမျိုးသားဘက်မှအီသီယိုးပီးယားနိုင်ငံသားရှူရာကီတာလာတိုလာအနိုင်ရသွားသလိုအမျိုးသမီးဘက်မှာလည်းအီသီယိုးပီးယားနိုင်ငံသူရာမာချိုတာတူဆာနိုင်သွားပါတယ်။လက်တွန်းလဲနဲ့ပြိုင်ရတဲ့မာရသွန်မှာတော့အီတလီနိုင်ငံသားအလက်ဆန်ဒရိုဇနာတီကအနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံဆိုချီမြို့ကရေခဲတောင်နှင်းလျှော်စီပန်းပြေစခန်းမှာဘူဂိုဘူဂိုလို့ခေါ်တဲ့ရေကူးဝတ်စုံနဲ့နင်းလျှော်စီပွဲတော်ကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ဒီပွဲတော်ကိုရေကူးဝတ်စုံဝတ်ထားတဲ့သူတွေနဲ့အာဂါပေါင်းမီတို့ဝတ်ထားတဲ့သူတွေ1200ပါဝင်ခဲ့တာကြောင့်ကမ္ဘာပေါ်မှာလူအများဆုံးပါဝင်ဆင်နွှဲတဲ့နင်းလျှော်စီပြိုင်ပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကရိုးဆာကူတာအပိုင်းအပန်းဖြစ်ခန်းမှာကျင်းပခဲ့တဲ့နင်းလျှော်စီပြိုင်ပွဲတုန်းကတော့လူ1800ဝင်ခဲ့တာပါ။ဒါကြောင့်အခုနှစ်ပြိုင်ပွဲကကမ္ဘာပေါ်မှာလူအများဆုံးဝင်ပြိုင်တဲ့ပြိုင်ပွဲဖြစ်တဲ့ဂင်းနစ်စံချိန်တင်သွားခဲ့တယ်ဆိုတာပြောကြရတယ်ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ။ည
ကွေနန်တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ဖီယိုကနေဘဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်။
စီးပွားနိုင်ငံမှာလူမျိုးများတည်ဆုံခဲ့တဲ့ဒါရုလက်နက်နဲ့တက်ကတ်မှုနဲ့ပတ်သက်လို့နိုင်ငံကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ကုလသမဂ္ဂလူညွန့်ရေးကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကျင်းပပါတယ်။တက်ကတ်မှုတွေကုလသမဂ္ဂလူညွန့်ရေးကောင်စီကစီးပွားဆွေးနွေးပွဲအပြစ်တင်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့မဲခွဲဆုံးဖြတ်ဖို့ရှင်းနေပေမဲ့အမေရိကန်ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကအဆိုပြုတဲ့ဆုံးဖြတ်ချက်ကလက်ခံနိုင်စရာမရှိတဲ့အကြောင်းရုရှားနိုင်ငံကစီးပွားဆွေးနွေးပွဲကိုကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျော်ဒန်ပြည်အဗ်ဒူလာနဲ့ဒီကနေ့အင်ပီရိုမှာတွေ့ဆုံရမှာစီးရဲနိုင်ငံကဒါရုလက်နက်နဲ့တက်ကတ်မှုအစ္စရေးပါလက်စတိုင်းရင်းမြစ်ဆွေးနွေးပွဲပြန်ဆက်နိုင်ရေးကိစ္စတွေအဓိကဆွေးနွေးပွဲရှိနေပါတယ်။တွေ့ဆုံရမှာတော့လေးနက်တဲ့ဆွေးနွေးမှုတွေပုဂ္ဂိုလ်ရေးရဆွေးနွေးမှုတွေနဲ့အတူပူးတွဲသင်္ကေတရှင်းလင်းပွဲနဲ့အလုံသဘောနေ့လယ်စာစားဖို့လည်းစီစဉ်ထားပါတယ်။မြောက်ကိုရီးယားကရေငုပ်သင်္ဘောစဉ်စကန်တခုအနည်းကပြစ်လွတ်လိုက်တဲ့နောက်ဆုံးချေမစ်ဆိုင်းတုံစမ်းသပ်မှုဟာအမေရိကန်ကလက်ဝှေ့မှုရယူပြီးတိုက်ခိုက်မဲ့အန်ဒီနဲ့တောက်ကိုရီးယားမှာတက်ဆင်နေတဲ့အမေရိကန်ရဲ့အစ်စ်မြင့်သက်တုံခွင်းတုံစနစ်ကိုတံပြန်နိုင်မှုကြိုးပမ်းတာဖြစ်နိုင်တယ်လို့ခန့်မှန်းနေပါတယ်။မြောက်ကိုရီးယားအရှိတ်ကမ်းရိုးတွေမှာရှိတဲ့တောင်ပိုင်းဟမ်ယုံဒေသကစင်ပိုယီတက်စကန်နီကုန်းပေါ်ကနေပတ်ထိုင်တုံတစ်စင်းဒီကနေ့ဆောင်းရီမှာပြစ်လွတ်လိုက်တာကိုအမေရိကန်နဲ့တောက်ကိုရီးယားတို့ကထောက်လှမ်းသိရှိခဲ့ကြတာပါ။ဆိုမာလီယာနိုင်ငံမိုဂါဒီရှူမြော်ကကော်ဖီဆိုင်ဒီဇိုင်းရှင်းမှာဒီကနေ့ကားဝန်တလုံးပောက်ခွဲရကလူ9ဦးထပ်မံနေတေဆုံးသွားပါတယ်။ပြည်ရင်းလုံခြုံရေးလူငယ်နဲ့အားကစားဝန်ကြီးဌာနရဲ့ရုံးခန်းနဲ့ရှိရာအနီးမှာမကြာသေးခင်ကဖွင့်လှစ်ထားတဲ့ကော်ဖီဆိုင်ပြင်ပမှာပောက်ခွဲမှုဖြစ်ခဲ့တာပါ
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညတွေစီစဉ်ထုတ်လို့ရမှုကရောမန်တန်ကီထိုက်ဖြစ်ပြီးတော့အင်ဂျင်ဂျန်ကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်။ကျွန်မအီသန်စပါရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ9နာရီအထိ9.24/40/48/50 အပြင်ဖမ်းလက်မီတာ190တို့ကနေလည်းထိုင်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းတော်ညချင်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.